Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ13ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းမီတာ19 25 30နဲ့လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်အမှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမင်ကန်ပုတ်ကိုဒေါအောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆစ်ဆဲခဲ့ပါတယ်
แกพูดเจอราอินเดียเนี่ยเป็นหมู่3รอบด้วยหมู่3รอบด้วยหมู่ก็တော့သူကပြောတာเนาะဒေါက်တာမျိုးအောင်ရေကိုရဲမင်းဦးရေဒေါက်တာမျိုးအောင်ရေဦးမင်းဦးရေလို့ပြောတာဒီကနေ့ဘက်ကရမန်ပြီးတာပေါ့အမတို့ဒီလာမဲ့ရုံတွေကိုအမတို့ပါဝါနေရမှာ
ဆွေချက်အစ်စ်တွေတင်ထားတာနဲ့အတူဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနှဆင်ကြရပါမယ်အဲ့နောက်မှာတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ကူးစက်သူတွေများလာနေတာအပြင်သေဆုံးသူတွေလည်းများနေတာကြောင့်မိသကြိုဖို့ခက်ခဲနေတဲ့အခြေအနေတွေကိုဗစ်ကူးစက်သူတွေအောက်ဆီဂျင်လုံလောက်စွာရရှိရေးအခက်အခဲရှိနေတဲ့အကြောင်း KIA ထင်းချုံကနေမြေအတွင်းကစတင်ကြောင်းတွေမှာပါကိုဗစ်ကူးစက်နေတာနဲ့အတူစကိုင်းတိုင်းကနေမြို့နယ်အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲတွေအတွင်းကဒေသခံအများပြားသေဆုံးခဲ့ရတဲ့အခြေအနေတွေစတဲ့သတင်းပို့ချက်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ကာညစကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အင်ကာညအတွက်နောက်ဆုံးရသတင်းတွေကိုပူချော်ချော်သိမ့်တဲ့အလီမာတို့ကတင်ပြကြပါမယ်ခင်ဗျာ။
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အာဂတိလိုက်စားမှုတက်ဖြည့်ဥပဒေနဲ့နောက်ထပ်အမှုတွေတိုးပြီးဆွဲဆိုထားတယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါရယ်အာဂတိအမှုတွေထဲမှာနှစ်မှုကတော်ဆန်းစုကြည်တူဦးတဲ့ပေါ်ဆွဲဆိုထားပြီးနောက်နှစ်မှုကတော့တခြားလူတွေနဲ့တွဲပြီးဆွဲဆိုထားတာပါဒါပေမဲ့လည်းအမှုတွေနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့အကျိုးဆောင်ရှင်းနေပေကပြောပါရယ်ဒီကနေ့ရုံးချင်းမှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ခါခွေးနဲ့ဆွဲဆိုထားတဲ့အမှုနဲ့သဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေကိုစစ်ဆေးခဲ့ပါတယ်။ပုံမှန်905ခါခွေးအတွက်တရားလိုသက်သေတွေဖြတ်ဆိုခဲ့ကြပြီးသဘာဝဘေးဥပဒေနဲ့ဆွဲတဲ့အမှုတွေကတော့သက်သေတွေရောက်မလာခဲ့ပါဘူး။905ခါခွေးနဲ့ဆွဲထားတဲ့အမှုအတွက်သက်သေထွက်ဆိုတာတွေပြီးသွားပြီဖြစ်တာကြောင့်ဆွေချက်တင်မတင်ဆိုတာနဲ့ပတ်သက်ပြီးဇူလင်လ29ရက်နေ့ရုံးချိန်မှာရှောက်လွှဲချက်တင်မယ်လို့အကျိုးဆောင်ရှိနေဒေါ်စန်းမာလာညွန့်ကပြောပါရယ်။တဘာဝဘေးဥပဒေနဲ့ဆွဲထားတဲ့အမှုတော့ဇူလင်လ20ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါရယ်။ဒေါ်စန်းစုကြည်ဟာနိုင်ငံတော်လျှို့ဝှက်ချက်ပေါ့ချောင်းမှုဆိုင်ရာဥပဒေအာဂတိလိုက်စားမှုဆိုင်ရာဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေအပါအဝင်လက်ရှိမှာအမှုပေါင်း9မှုနဲ့တရားရင်ဆိုင်နေရပြီးအခုနောက်ထပ်တိုးလာမယ့်အာဂတိလိုက်စားမှုဆိုင်ရာအမှုတွေနဲ့ဆိုရင်စုစုပေါင်း17မှုနဲ့ရင်ဆိုင်ရတော့မှာဖြစ်ပါရယ်။မြန်မာနိုင်ငံဟာလူမျိုးတုံးသက်ဖြတ်မှုဖြစ်နိုင်တဲ့ Android အများဆုံးနိုင်ငံထဲမှာပါနေပြီလို့အမေရိကန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးသက်ဖြတ်မှုနဲ့ရက်စက်မှုဒါစီယေနှစ်စဉ်အစည်းအဝေးခန်းစာထဲမှာသတိပေးထားပါတယ်။မြန်မာအပါအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့အခြေအနေတွေကိုဒီအစည်းအဝေးခန်းစာထဲမှာအသေးစိတ်ဖော်ပြထားပြီးဒီအခြေအနေတွေအတွက်အပြေအဆုံတစ်ခုရဖို့လုပ်ကိုင်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီ ဘလင်ကန်ကပြောသွားပါတယ်
။ This year for the first time the report provides directdetailed accounts of atrocities taking place in specific countries including Burma
ဒီနေ့ဆင်ကစားတဲ့မှာပထမဦးဆုံးအကြိမ်အဖြစ်မြန်မာ၊အီသီယိုးပီးယား၊တရုတ်နဲ့ဆီးရီးယားအပါအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့ဆူရောရဲ့ရက်စက်မှုတွေကိုအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်ဒီနိုင်ငံတွေဟာကျွန်တော်တို့နိုင်ငံခြားရေးမူဝါဒရဲ့အပြင်းအထန်ဆင်ခုံမှုတွေတဲကတချို့ဖြစ်ပါတယ်လူခွင့်ရေးနဲ့ဒီမိုကရေစီစံနှုန်းတွေပေါ်ထားတဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်အတိုင်းစိုးပြက်ချက်တွေထွက်လာဖို့ကျွန်တော်တို့ဆက်လုပ်ကိုင်သွားပါမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့လူခွင့်ရေးကောင်စီမှာတနင်္လာနေ့ကလုပ်ခဲ့တဲ့အစည်းအဝေးအတွင်းမှာလည်းမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေဆိုင်ရာစုမျက်ချက်ကိုချမှတ်ခဲ့ပါတယ်။လူခွင့်ရေးစိုးစိုးရွားရွားချိုးဖောက်မှုမှာတာဝန်ရှိသူတွေကိုလျှောက်ဥပဒေအကြောင်းအရအပြစ်ပေးအရေးယူနိုင်ရေးနဲ့ရိုဟင်ဂျာတွေဌာနပြန်ပြန်ရေးအဲ့ဒီစိုးမျက်ချက်ထဲမှာတိုက်တွန်းထားပေမဲ့ဆက်ရနာသေးမှုနဲ့ပတ်သက်တာကိုတော့ထည့်သွင်းမထားပါဘူး။မြန်မာနိုင်ငံဒေသအတော်များများမှာကိုဗစ် -19 တရားလိုင်းတန်းနဲ့ရင်ဆိုင်နေရတဲ့အကြောင်းပါပဲဆေးရနာသေးမှုကိုစန့်ကျင်ကောက်ကွက်ပြီးဆန္ဒပြနေသူတွေကတော့ကိုဗစ်ကာကွယ်ရေးနှာခေါင်းဆီးတွေတက်ပြီးဆန္ဒပြတာတွေဆက်လုပ်နေကြဆဲပါရန်ကုန်ကတာဂီတာမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမီးရုပ်တွေကင်ဆောင်ပြီးတော့ကြေကြော်တန်းတွေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ် နေစဉ်ဆန္ဒပြချီတဲ့ပွဲတွေရှိနေတဲ့မန္တလေးမြို့မှာဒီကနေ့မနက်ပိုင်း6:00ခွဲပေါ်ဝန်းကျင်ကမြောက်တောင်နဲ့မန္တလေးတပိတ်စစ်ကြောင်းတို့ကြည်တဲ့ဆန္ဒပြတဲ့အချိန်စစ်တပ်ကဂျမ်ဘက်ပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ9ဦးထက်မနည်းအဖမ်းခံခဲ့ရပါတယ်။မန္တလေးတိုင်းကမုံရမျိုးနဲ့စကိုင်းတိုင်းကကလေးမျိုးတို့ဟာလည်းနေစဉ်ဆန္ဒပြပွဲတွေရှိနေတဲ့မြို့တွေထဲမှာပါဝင်ပြီးဒီကနေ့မှလည်းဆန္ဒပြကြည်တဲ့ခဲ့ကြသလိုရင်းမာပင်ခရိုင်စလင်းကြီးမြို့နယ်မြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်မောက်ခဲ့ကြပါတယ်။မကွေတန်းညံမျိုးမှာတော့တောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့စရံကြီးကိုကင်ပြီးဂျေးလက်လူလူတပိတ်စစ်ကြောင်းထွက်ခဲ့ကြပါဗါးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာတွေဆက်ရှိနေတယ်လို့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေလည်းဆက်ရှိနေပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်လ1ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ906ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူကလည်း9200ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ဆောင်ရေးအသင်း AABB ကထုတ်ပြန်ထားပါဗျ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်းကိုဗစ်ရောဂါတက်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအကြီးအတွက် 4,049 ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိခဲ့လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အခုသေဆုံးသူအကြီးအတွက်ဟာဆီယနာဒေးပြီးနောက်ပိုင်းအများဆုံးအကြီးအတွက်ဖြစ်တယ်လို့ပိုးတွေနှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်တနေ့တဲ့တနေ့ပိုးပြီးတိုးလာနေတဲ့သဘောပါပဲဒီနေ့ထိဆိုရင်ပိုးတွေသူစုစုပေါင်း 23,000 ကျော်ရှိပြီဖြစ်ပြီးအဲ့ဒီအထက်က 30,000 နီးပါးဆေးရုံတွေကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,036 ရှိပြီဖြစ်ပါတယ်လက်ရှိကိုဗစ်တတိယလိုင်းမှာတော့အောက်ဆီဂျင်လိုအပ်ချက်များနေပြီးအောက်ဆီဂျင်ဘူးတွေကိုတန်းစီစောင့်ဆိုင်ဖြည့်ယူနေကြတာတွေနေရာအတော်များများမှာတွေ့နေရပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိပြီးဒါကိုနိုင်ငံရေးရအမျက်ထုတ်ခြင်းတဲ့သူတွေရှိနေတယ်ဆိုပြီးတော့ပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်တွေ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေနဲ့ကိုယ်တိုင်ကြုံတွေ့နေရသူတွေကတော့ဒီပြောဆိုချက်ကိုသဘောမတူကြပါဘူး။လက်ရှိမှာအောက်ဆီဂျင်စက်ရုံတွေမှာလူတယောက်ချင်းစီကအောက်ဆီဂျင်ဖြည့်တာတွေကိုစစ်ကောင်စီကပိတ်တင်ကပ်တက်ထားပါတယ်။အခုဆိုရင်တနိုင်ငံလုံးမှာ stay at home မလိုအပ်ဖက်အပြင်မထွက်အိမ်တွင်းနေအမိန့်ထုတ်ပြီးကန့်တက်ထားတာ84မြို့နယ်ရှိသွားပါပြီခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင်အင်္ဂါနေ့ညဗီဒီယိုရဲ့ဒေတာရင်သတင်းလွှာတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမလေးပါပါ။ကမ္ဘာတလောကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစားပြောင်း Delta variant ကူးစက်တာကြောင့် COVID-19 ကူးစက်ခံရသူအရေအတွက်ပိုတိုးလာနေပြီးအခုခါအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဒီကူးစက်မြန်ပိစားပြောင်းကိုရိုနာဗိုင်းရပ်စ်ပိုးဟာကာကွယ်ဆေးထိုးထားပြီးတဲ့နိုင်ငံတွေမှာမှပြန့်နှံ့နေတာပါ။အထူးသဖြင့်တော့အကာအကွယ်မလုပ်သူတွေနဲ့ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာမို့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေထိထိရောက်ရောက်မဆောင်ရွက်နိုင်သေးတဲ့နိုင်ငံတွေမှာအခြေအနေကတိတ်ကိုဆိုးရွားနေတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ကဂျနီဗာရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီသတင်းပတ်အတွင်းထိုင်ဝမ်နဲ့တခြားအိမ်ကြီးချင်းနိုင်ငံတွေကိုဂျပန်နိုင်ငံက AstraZeneca COVID-19 ကာကွယ်ဆေးထပ်တိုးလှူဒါန်းသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတစုမိုရီဂီကဒီကနေ့ပြောကြားလိုက်ပါတယ်။ရှိထားတဲ့သဘောတူညီချက်အစီအစဉ်တွေအရအင်ဒိုနီးရှားထိုင်ဝမ်နဲ့ဗီယက်နမ်ကိုကြာတာပြေးနေမှာဂျပန်နိုင်ငံကကာကွယ်ဆေးတသန်းစီပေးပို့သွားမယ်လို့ဝန်ကြီးမိုရီဂီကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးမျှဝေလှူဒါန်းတဲ့ COVAX အစီအစဉ်ကနေတဆင့်ဒီလာအတွင်းဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊အီရန်၊လာအိုနီပေါ၊သီရိလင်္ကာနိုင်ငံနဲ့ပစိဖိတ်ကျွန်းနိုင်ငံတွေကိုကာကွယ်ဆေးဆက်တသန်းဂျပန်ကထပ်ပြီးလှူဒါန်းမှုရှိတယ်လို့လည်းပြောပါရယ်။ COVAX အစီအစဉ်အတွက်ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာတန်း1000နဲ့ကာကွယ်ဆေးတန်း30လှူဒါန်းမှုကတိပြုထားပါရယ်။ဂျပန်နိုင်ငံထုတ် AstraZeneca COVID-19 ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဇူလိုင်လ9ရက်နေ့မှာအသုံးပြုခွင့်ချပေးခဲ့တာပါ။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေဦးစားပေးမျှဝေပေးဖို့ WHO ကလည်းတိုက်တွန်းထားပါတယ်။အခုအချိန်ထိဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ186တန်းကျော်နဲ့သေဆုံးသူက4တန်းကျော်ရှိပါပြီရှင်။ ကျွမ်းဘာနိုင်ငံမျိုးတော်ဟာဗနာမှာတနင်္ဂနွေနေ့ကအစိုးရစံကြေဆန္ဒပြပွဲတွေကြောင့်ဒီကနေ့နေရာတော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေစောင့်ကြည့်ချထားပါဗျ။အခုလိုနိုင်ငံတွင်းမကြီးမတက်တွေပေါ်ပေါက်လာရတာဟာအမေရိကန်ရဲ့စီးပွားရေးအရာတန်းခတ်ပိတ်ဆို့မှုအကျိုးဆက်ကြောင့်ဖြစ်တယ်လို့တမရမီဂိုဒီယက်စ်ခန်နိုကရုပ်သံမိန့်ခွန်းမှာပြတင်ပြောဆိုခဲ့ပါဗျ။နိုင်ငံတွင်းဖြစ်နေတဲ့အစားအသောက်ရှာပါခက်ခဲတာ၊လျှက်စစ်မီးနဲ့ဆေးဝါးတွေအလုံးလောက်မရရှိတာစတဲ့ဆန္ဒပြသူတွေထောက်ပြနေတဲ့ပြဿနာတွေဟာအမေရိကန်ရဲ့ပိတ်ဆို့မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါဗျ။အခုကျူဘာနိုင်ငံတွင်းဆန္ဒပြပွဲတွေဟာဆယ်စုနှစ်အတွင်းအကြီးအမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကညင်းဆန်တယ်လို့နိုင်ငံတွင်းမြို့ရာတွေမှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွက်အမေရိကန်ကိုအပြစ်တင်တာဟာတိတ်ကိုမာယူနဲ့လုပ်ရဖြစ်တယ်လို့လည်းပြောပါရယ်။ဒီဆန္ဒပြပွဲတွေဟာအာနာရှင်လက်အောက်ကျူးဘားနိုင်ငံသားတွေသူတို့ရဲ့လွတ်လပ်မှုကိုတောင်းဆိုနေတာဖြစ်တယ်လို့အမေရိကန်အနေနဲ့သူတို့အခွင့်အရေးကိုခိုင်ခိုင်မာမာတောင်းဆိုနေတဲ့ကျူးဘားနိုင်ငံသားတွေနဲ့အတူရှိကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါရယ်။COVID-19 ကရောဂါရိုက်ခတ်မှုအဖြစ်ကမ္ဘာတဝန်းအစားအသောက်စီးနှုန်းတွေမြင့်တက်ခဲ့သလိုအစားအသောက်ရှာဖွေမှုတွေကျုံခဲ့ရပြီး2020ခုနှစ်အတွင်းငတ်မို့ခေါင်းပါမှုအခြေအနေတိတိတသာတိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်
။ Globally nearly 1 in 3 people in the world
ဒီကမ္ဘာလုံးအတိုင်းအတာနဲ့လူ3ယောက်မှတစ်ယောက်နှုန်းလူဦးရေတန်ပေါင်း 2.5 ဘီလီယံဟာ2020ခုနှစ်အတွင်းလုံလောက်တဲ့စားနပ်ရိက္ခာမရခဲ့ဘူး။ဒါကြောင့်တနည်းအတွင်းမှာလူသန်း320ထိထပ်တိုးခဲ့တယ်လို့ FAO ကမ္ဘာစားနပ်ရိက္ခာအစီအစဉ်စီးပွားရေးဆိုင်ရာအကြီးအကဲ Maximo Toraro ကပြောဆိုထားတာပါ။ကမ္ဘာတဝန်းစားနပ်ရိက္ခာဖူလုံရေးနဲ့အာဟာရဓာတ်ချို့တဲ့မှုအခြေအနေကြောင့်နှစ်ပတ်လည်အစီရင်ခံစာကိုကုလသမဂ္ဂအဖွဲ့အစည်း၅ခုကမနေ့ကစူပေါင်းထုတ်ပြန်ခဲ့တာပါ။တကယ်ကြုံလာရတဲ့အခြေအနေကမျောမှန်းထားတဲ့ပူဆိုးသလိုပြီးခဲ့တဲ့တစ်နှစ်ထဲမှာပဲရေရှည်ငတ်မှုခေါင်းပါမှုတန်ခံရတဲ့လူဦးရေဟာအရင်၅နှစ်အတွင်းကြုံခဲ့ရတဲ့အရေးအတွက်အားလုံးထက်ပိုများတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲအရီဖ်ဟူစိန်ကပြောဆိုပါတယ်ရှင်။ကမ္ဘာတဝန်းကိုဗစ်ကသက်ဆက်တွေလျှော့ချပေးတာတွေနိုင်ငံတော်တော်များများမှကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေတည်ယူပို့ဆောင်ရေးနှောင့်နှေးမှုတွေနေလာတာကြောင့်တရုတ်ရဲ့ပို့ကုန်ဟာဂျွန်လမှာမျောမှန်းထားတာထက်ပိုပြီးအရှိန်မြင့်လာခဲ့ပါတယ်။သွင်းကုန်ပမာဏဟာမေလတုန်းကလျော့ချခဲ့ပေမဲ့ကုန်ကျန်းစည်းနှုန်းမြင့်တက်လာတာတွေကြောင့်သွင်းကုန်ပမာဏဟာလည်းခံမှန်းထားတာထက်မြင့်တက်လာတယ်လို့အကောက်ခွန်ကိန်းဂရန်တွေမှာဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာကေယောဂါကူးစက်ပြန့်နှံ့မှုကိုသူ့ကုန်သွယ်ဖက်နိုင်ငံတွေထက်စောစောထိန်းချုပ်နိုင်ခဲ့လို့2020ခုနှစ်ရဲ့ပထမလအနည်းငယ်မှာဖြစ်ခဲ့တဲ့ကပ်ဘေးကြောင့်စီးပွားရေးထိခိုက်မှုတွေကိုပြန်ပြီးနလန်တူနိုင်ခဲ့တာပါရှင
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အလိမ္မာတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပို့ချက်တွေတင်ပြပြီးတော့မှာမို့ပထမဦးဆုံးဒေါန်ဆန်းစုကြည်အမှုကြားနာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုဆွဲချက်တွေနဲ့စစ်ကောင်စီကတရားဆွဲထားတဲ့အမှုတွေရင်ဆိုင်ဖို့သူ့ရဲ့ရှင်းနေတွေပြင်ဆင်လှုပ်ဆောင်နေကြပါတယ်။မန္တလေးတိုင်းတရားရုံးမှာတင်ထားတဲ့အမှုအာဂရီလိုက်စားမှု၄မှုနဲ့ပတ်သက်လို့သူ့ရှင်းနေတွေဘက်ကအသေးစိတ်အသေးချာမသိရသေးပါဘူး။နေပြည်တော်မှာစစ်ဆေးနေတဲ့အမှုတွေကနမှုကိုတော့နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဇူလိုင်လ23ရက်နေ့မှာဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေအကြောင်းနောက်ဆုံးသိထားရသမျှရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အထက်ကအသေးစားမှုတွေအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။သူ့အပေါ်မန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုဖွင့်ထားတဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုလင်းမှုကိုရင်ဆိုင်ဖို့ဒေါန်ဆန်းစုကြည်ကသူ့ရှေ့နေတွေကိုဒီနေ့ရုံးချင်းတွေ့တဲ့အချိန်မှာရှေ့နေလိုက်ခွင့်လက်မှတ်ထိုးပေးခဲ့ပါတယ်။အာဂရိလိုက်စားမှုနဲ့အမှု၄ခုထပ်တိုးတယ်ဆိုတာသာလောလောဆယ်သိထားပြီးအမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာတွေကိုတော့မသိရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်။
ကိုယ်တိုင်ဆိုင်ရတယ်ဒါပေမဲ့အမားတို့ကရုံးတင်ရ22ရက်နေမှာလေအမားတို့ကတိတိကျကျဘူးမှမသိတဲ့အမားတို့ရဲမှုပြောတာအန်တီယာတယောက်တည်းနဲ့မှုဟို၃ယောက်တည်းနဲ့မှု၃ယောက်တည်းနဲ့မှုကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရယ်ကိုရဲမင်းဦးရယ်ဒေါက်တာမျိုးအောင်ရယ်ဦးမင်းသူရယ်လို့ပြောတာအမားတို့ကတိတိကျကျဘူးမသိသေးတာသွားအမှုသွားတင်မှာပဲဒီ
ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးရဲအနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုဒေါန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါကင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကယာရုအာနာကိုအလွဲသုံးစားလုပ်ခဲ့တာကိုအာဂရိလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့ဇွန်လတည်းမှာစစ်ကောင်စီကထုတ်ပြန်ခဲ့တာပါ။အ အဲ့ဒီအချက်တွေကိုအခြေခံပြီးအခုမှဒီမန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုအစောပိုင်းကတရားစွဲဆိုထားတဲ့အမှုတွေတဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်နေဆိုပြီးရစသက်ကြီးပုံမှန်905ခါခွေနဲ့စွဲဆိုထားတဲ့အမှုနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေတို့ကိုဒီကနေ့ဆက်လက်ကြားနာပါတယ်။သဘာဝဘေးအန္တရာယ်နဲ့စွဲထားတဲ့အမှုအတွက်မျက်မြင်သက်သေတွေခီးထွက်နေတာကြောင့်ဒီတစ်ပတ်မေးမြန်းလျှောက်ထားမှုမလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။905ခါကွေးအမှုအတွက်ကတော့မျက်မြင်သက်သေတွေကိုအပြည့်အစက်စစ်ဆေးမေးမြန်းပြီးသွားပြီမို့လာမယ့်တစ်ပတ်ထဲမှာစွဲချက်တင်သင့်မသင့်ကိုရှောက်လဲချက်တင်မယ်လို့ရှင်းနေတော်ဆန်းမာလာညွန့်ကပြောပါတယ
်။905အမှုကအမတို့အမစစ်တပ်ဘက်လေးရောက်ပဲဆိုတော့ဟိုတစ်ဘက်ကနေရောက်ဒီတစ်ဘက်နေရောက်ပြီးတော့ပြီးသွားဖို့မူတန်းရေးရဲ့နောက်ဥတန်းသူဆိုတော့လာဝကလာတယ်နေရောက်ပြီးအမဘက်ကသူတို့ဘက်ကသက်သေတွေကိုပြီးအမနောက်တစ်ဘက်တော့ဆိုရင်အမရှောက်လဲချက်28ရက်နေ့ဟုတ်တယ်28ဆိုအမဆောက်လဲချက်ပြရအောင်ဆွဲချက်တင်းတင်းမတင်းနဲ့စဆွဲရအောင်ဟုတ်မှာမဟုတ်ဘူးအဲ့ဒါငါခါကွေးနဲ့ဆွဲတဲ့လူတွေအကုန်လုံးထိမ့်သိမ့်ထားပြီးဆက်ွယ်လို့လည်းမရတဲ့အချိန်မှာထုတ်တဲ့စာတွေဆွဲတယ်ဆိုတော့သူကဥပဒေနဲ့မညီပဲနဲ့ဆွဲထားတယ်လို့အမတို့ကပြောတာနောက်အဲ့ဒီစာကလည်းဘယ်သူမှလက်မှတ်ထိုးထားတာမဟုတ်သူတို့ပြောသလိုသူတို့တရားရုံးဘက်ကလည်းတရားဥပဒေလက်ခံထားတယ်ဒါဒီလက်ခံပေးမယ်လေကိုအိုဝင်မဝင်ဆိုတာပါဖြစ်လာအောင်ပါလေဒီအမအမှုကငါခါကွေးဆိုတက်တရားပြီးသွားပြီဟိုဟာအတိ25တက်မှုဆိုရင်တက်တီ3ယောက်လား4ယောက်လားတက်ပြီ
ပြည်ခဲ့တဲ့ရုံချင်းမှာပုံမှန်905ခါခွေချိုးပေါက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်တီအချက်လက်တွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒေါ်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံဘဲပယ်ချတာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေဘက်ကပြင်ဆင်နေပါတယ်။အဂတိလိုက်စားမှုဆိုင်ရာအမှုတွေအတွက်ပါဝါတင်တဲ့ဇူလိုင်လ22ရက်မှာပဲ905ခါခွေအမှုနောက်ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့အောက်တရားရုံးကဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုင်းတရားရုံးမှာအယူခံတင်မယ်လို့ပြောပါတယ်။ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုအတွက်ကတော့ပြန်လည်မေးခွန်းမေးခွန်းမှာမေးရမယ့်မေးခွန်းတွေကိုမေးခွန်းမရဘဲကန့်သတ်တာကိုမချေနဲ့လို့တိုင်းတရားရုံးကိုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုစစ်ဆေးနေတဲ့တီးတန့်တရက်ခွေအတွင်းတတ်မှတ်စည်းကမ်းချက်တွေနဲ့မညီပဲလုံခြုံရေးတွေဘက်ကတက်ပုံရက်ယူတာတရက်ပြိုင်ရှိနေတွေရဲ့အမှုနဲ့ပတ်သက်လို့စစ်ဆေးမှုအချင်းရေးမှတ်ထားတဲ့စာအုပ်ဆွေရစတန်းတွေနဲ့အမှုအခြေအနေအသေးစိတ်ကိုလုံခြုံရေးတွေဘက်ကဖွင့်ဖတ်တာဒီလိုလုပ်တဲ့လုပ်ရက်တွေရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်။ရှင်းလင်းတွေဘက်ကတရားသူကြီးကိုတင်ပြကန့်ကွက်တာမျိုးအထိဖြစ်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုပေါင်း၄မှုနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွေတို့အပြင်တဘောဝပင်းရည်နယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုက2ခုစုစုပေါင်းအမှု10မှုနဲ့တရားစွဲဆိုခံထားရပါတယ်ရှင်
မကင်ပြည်တွေတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းနဲ့ဆက်နွယ်နေတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာရန်ကုန်တိုင်းနဲ့ကတုတ်တန်နေမှာမိသချို့ဖို့ဆောင်းဆိုင်နေတဲ့အလောင်းတွေအရင်ကတည်းစဉ်းစားလောက်ပုံများနေပါလေတည်ဆုံသွားသူတွေအားလုံးကိုဗစ်ရောဂါကြောင့်လားဆိုတာအတိမပြုနိုင်ပေမဲ့ကိုဗစ်တတိယလိုင်းဖြစ်နေချိန်တည်ဆုံသူမိသချို့ရတဲ့နှုန်းကစိုးရင်စရာမြင့်တက်နေတယ်လို့ကျမရေးနဲ့နာရေးပရာဟိတလုံနေကြသူတွေကပြောပါတယ်အခုလိုအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညင်းညာကပြောပြပါမယ်ခင
်ရန်ကုန်တိုင်းအတွင်းကတုတ်တန်တွေမှာမိသချို့ပေးနေရတဲ့အရေးအတွက်အခုရက်ပိုင်းမှာထူးထူးခြားခြားများလာနေတာမှာရေဝဲတုတ်တန်တစ်ခုတည်းမှာတင်ဒီကနေ့အစောပိုင်းမိသချို့ပေးရတဲ့အရေးအတွက်က230ကျော်ရှိတယ်လို့ပရိဒါဖွဲ့တွေကပြောပါရယ်အခုလိုမိသချို့တဲ့အလောင်းတွေမှာကိုဗစ်အတီးပြုတ်လူနာတွေပါပေမဲ့လည်းအရေးအတွက်အထူးကြမပြောနိုင်ဘူးလို့ရေဝဲတုတ်တန်စီဗင်ဌာနကတာဝန်ခံဦးမြင့်နိုင်ကပြောပါရယ
်မှန်ပါတယ်ခင်ဗျပုံမှန်လည်းတော့များပါတယ်ဒီမှာတော့ကျွန်တော်တို့ကိုဗစ်တွေကတော့ရှုပ်ပါတယ်မှန်ပါတယ်ခင်ဗျဒါပေမဲ့ဟိုအဲ့ရှင်းပြရတော့ကျွန်တော်တို့ရှိမှာမရှိပါဘူးခင်ဗျရုပ်ထုတ်မှရှိပါတယ်နော
်ရေဝဲတုတ်တန်မှာမိသချို့ဆက်၃လုံးရှိပေမဲ့လည်းမိသချို့ရမယ့်အလောင်းတွေများနေတာကြောင့်နေချင်းပြီးသချို့နိုင်ဖို့ပရိဒါဖွဲ့တွေကတနေကုန်တန်းစီပြီးစောင့်ဆိုင်းနေရတာပါဒီအခြေအနေကိုရန်ကုန်တိုင်းပရာဟိတကွန်ရက်ကကိုလေးမြက်က VOA ကိုအခုလိုပြောပါဗျ။
ပုံမှန်ဆိုကျွန်တော်တို့ကပေါ့ဒီကိုဗစ်တောက်ပြီးမလာတဲ့ဘဝဆိုတော့ကျွန်တော်အတွင်းရနေပြီးတည်ပြီးရလမ်းကြောင်းအကြောင်း30 30လောက်ပဲရှိတယ်။အခုဆို50ကျော်ပါပြီ။မနိုင်တော့တဲ့အခြေအနေဖြစ်နေတယ်ဗျ။အတင်းလာနေလို့ကျွန်တော်တို့အတွင်း50ကျော်ဆိုရင်အခုအတင်းမောင်းမှန်မယ်ဆိုရင်ဒီဝေးတောက်တဲ့ခုလည်းကျွန်တော်ခမကြီးလို့200ကျော်မှတင်တယ်အလောင်းဒီဝေးတောက်တဲ့ခုတခြားကြီးစုလို့ထိုင်နေလို့ဘာတွေကိုတော့ကြောင်းလို့
လိုင်းတာယာစီပင်တာယာရေးကော်မတီထိန်ပင်တုတ်တန်ဌာနဘက်ကတော့ဒီရက်ပိုင်းမိသချို့ပေးရတဲ့အရေးအတွက်နဲ့ပတ်သက်လို့ အတိအကျပြောပြပေးလို့မရကြောင်း VOA ကိုတုံ့ပြန်ခဲ့ပါတယ
်။ခံမှန်းလို့မရပါဘူးခင်ဗျာဒီကိစ္စကတော့နော်။ကျွန်တော်တို့အဆင်ပြေအောင်ဆောင်ရွက်ပြီးနေပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့တင်မရပြင်ရလက်မရရင်ကျွန်တော်ဆွင့်ညွတ်ပြီးပါတယ်ခင်ဗျာ။
ကြည်စုတုတ်တန်စီပင်ဌာနကလည်းလက်တလောအခြေအနေကိုဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။မိတ်ဆွေကောင်နာယေးကူညီမှုကဥတည်မောင်ထေးကတော့ကြည်စုတုတ်တန်မှာမနေ့ကလူတရာကျော်မိတကြိုခဲ့ရလို့ပုံမှန်ထက်များနေကြောင်းအခုလိုပြောပါရယ
်မနေ့ကနေထားတော့အားလုံးပေါ့လေတန်းချတွေရောအကုန်လုံးဟိုအဲတရာနီးပါးလောက်တိရှိတယ်အော်ဒီပိုင်းတွင်ဖြောင်းလာမှုတွေကြောင့်အောက်ဆီဂျင်ပြတ်တဲ့ပြဿနာတွေနဲ့ပဲရုပ်တရက်ဆုံးသွားကြတဲ့လူတွေရဲ့နေထားတွေပဲများတယ်ကို
အစိုးရနဲ့ပုပ်ပလိကဆေးရုံဆေးကန်းအားလုံးကကိုဗစ်ရောဂါလက္ခဏာနဲ့ရောက်လာတဲ့လူနာတိုင်းကိုလက်မခံတော့တာကြောင့်အခြေအနေကအရင်ကထက်ပိုမိုဆိုးရွားလာကြောင်းရန်ကုန်ကျောင်းပရဟိတရဲ့ဥက္ကဋ္ဌဥဥတ္တမကမိန့်ပါတယ
်အသက်ရှင်ချက်ပြီးတော့အောက်ဆီဂျင်ကျပြောပဲသေဆုံးတဲ့လူအများကြီးဖြစ်နေတယ်တရက်တရက်ကိုဆိုလို့ရှိရင်ဒီထန်းနေပင်နဲ့လိုင်းတာမှာဟိုမှာစီးရင်ပြုစုမယ်ဆိုလို့ရှိရင်ခံမှန်းလို့မရအောင်ဖြစ်နေဒီနာရီတွားတဲ့အသိန်းဖွဲ့တွေကစားတယ်မှာအလောင်းတွေကအခုချိန်ဒီမတကြိုရနေဘူးဆိုရောပုံပုံရဲ့မိဖက်အသိန်းတွေကပြီးတော့ပုံဆက်ပြီးတော့အကြောင်းကြပေးတယ
်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID တက်တရလိုင်းမှာကူးစက်မြန်ဗီဇာပြောင်း Delta COVID မျိုးကွဲကူးစက်နေတယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကပြောထားပါဗျ။မြန်မာနိုင်ငံမှာလက်တလောတည်ဆုံးကြသူအများစုကကိုဗစ်ကပ်ရောဂါကူးစက်နေသလားဆိုတာစစ်ဆေးနိုင်တဲ့အခြေအနေမရှိခင်မှာပဲတည်ဆုံးနေကြတာဖြစ်ပြီးတော့အများစုကအောက်ဆီဂျင်ပြတ်လက်ပြီးအသက်ရှူချက်တည်ဆုံးကြတာဖြစ်တယ်လို့ကျန်းရစ်သူမိသားစုတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကကိုဗစ်လူနာတွေအောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေရတဲ့အခြေအနေကိုလည်းပြောပြပါအောင်မယ်။ကာယောဂတတရားလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းသူတော်တော်များများဟာခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျလို့အောက်ဆီဂျင်အလွန်မင်းလိုအပ်နေကြပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်။ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာလက်တွေ့ဆောင်ရွက်နေကြသူတွေကရောအဲ့ဒီလိုအောက်ဆီဂျင်အလုံလောက်ရှိတယ်ဆိုတဲ့ပြောကြားချက်အပေါ်ဘလို့တုံ့ပြန်ကြပါသလဲ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံထဲမှာကိုဗစ် -19 အတည်ပြုလူနာနဲ့တန်ရလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ပမာဏကျဆင်းလို့အောက်ဆီဂျင်ဘူးတွေအောက်ဆီဂျင်ပေးတဲ့ဆက်တွေကိုခက်ခက်ခဲခဲလိုက်ရှာနေကြရတယ်လို့နေရတော်တော်များများကလူနာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကပြောနေကြပါတယ်။တချို့ဆိုရင်မနေ့လင်းကလေးကနေညမိုးချုပ်တဲ့အထိအောက်ဆီဂျင်ပြန်ပြီးတော့ဖြည့်နိုင်မယ့်နေရာတွေကိုလိုက်ရှာနေကြရတာပါ။ဒီလိုအခြေအနေမှာတက်မတော်ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိပါတယ်လို့ပြောကြားထားပါတယ်။တချို့ကစိုးရင်လို့အောက်ဆီဂျင်ကိုကြိုပြီးတော့ဝယ်ယူထားတာမျိုးရှိတယ်လို့တချို့ကလည်းမတမာတဲ့နီးနဲ့လှုပ်ဖို့ကြိုးစားနေတာတွေနိုင်ငံရေးအမျက်ထုတ်နေတာတွေရှိတယ်လို့ပြောကြားခဲ့တာကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြပါရှိပါတယ်။စစ်ကောင်စီအကြီးအကဲဘက်ကအောက်ဆီဂျင်တွေလုံလုံလောက်လောက်ရှိပါတယ်လို့ပြောနေချိန်မှာပဲတေဆုံးသူအရေအတွက်စိုးရင်ရလာအောင်များပြားနေတဲ့ကလေးမျိုးမှာတော့အရင်ကထက်ကိုအောက်ဆီဂျင်ရနိုင်မှုကပိုပြီးခက်ခဲနေပါတယ်။အရင်တုန်းကမုံရမြို့နဲ့မန္တလေးမြို့တွေအထိအောက်ဆီဂျင်ဘူးတွေကိုလူမှုကူညီရေးပရဟိတလုပ်ပေးနေသူတွေကသွားယူပေးခဲ့ပေမဲ့အခုဆိုရင်တော့အဲ့ဒီမြို့တွေမှာလည်းရဖို့ခက်ခဲလာနေပါတယ်။ကလေးမျိုးမှာဆိုရင်အောက်ဆီဂျင်ဖြည့်ပေးနိုင်တဲ့နေရာတနေရာမှမရှိတော့ဘူးလို့ပြောပါတယ်။
ကျွန်တော်မန္တလေးမှာလည်းတန်းစီနေရတယ်ဗျ။လူငါပြောလို့လေတယောက်ကိုဘလောက်ပြီးတော့တန်းစီခိုင်းနေရတယ်ဗျ။အရင်အတက်ကိုတော်တော်ကိုကြက်တယ်ဗျ။ကျွန်တော်ဒီမှာတော့အလိုဆောင်ထားတယ်ဆိုတာမရှိပါဘူးဗျ။အလိုမျှဝင်ပြီးတော့ပြေးနေကြတာပါပဲ။အရင်ကဆိုတလားအိတ်နဲ့ပြန်ထွက်လာနိုင်တယ်။အခုမန္တလေးမှာဟို၃ရက်ရှိပြီဗျ။ကျွန်တော်လွှတ်ထားတဲ့ကားဟာဘူး50ကျော်လေးတောင်မှခုထိနေရသေးတယ်ဗျ။
COVID-19 အတည်ပြုလူနာနဲ့ကူးစက်သူတွေများပြားလာလို့ဒီကနေ့ကစပြီး stay at home တတ်မှတ်လိုက်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းအောက်ဆီဂျင်လိုအပ်နေသူတွေအတွက်အခက်အခဲဖြစ်နေကြတယ်လို့ COVID လူနာတွေကိုလိုက်လံကူညီပေးနေသူတူကပြောပြပါဗျာ။တ
ော်တော်များကဆေးဟိုဆေးဆေးပိတ်ခန်းတွေကိုဒီတွားပြီးမှတရားဝင်ပြပြီးမှကူးတဲ့သူတွေလို့ဇာတိုင်းတော့အပြည့်ရှိမနေဘူးပေါ့နော်။အဲဆိုတော့တစ်ခါကနေမှစီစာပြပါလို့ပြောခါကြလို့ရှင်စီစာတော့ယူဖို့အတွက်ဆရာဝန်တွေပြေးဖို့တစ်ခါခဲရှိနေကြတာပေါ့နော်အဲ့လိုမျိုးလင်းတစ်ခုဟနေတာမျိုးတော့ဒီအောက်ဆီဂျင်ကတော့ဒီအရေးပေါ်ဖြစ်လာပြီးဆိုလို့ရှင်ပြင်ပအနေနဲ့လိုက်ပြီးရှာဝယ်မယ်ဆိုလို့ရှင်ကတော့အောက်ဆီဂျင်တွေကတိုင်တိုင်းမှာပြတ်နေတယ်ပေါ့နော
်ဆေးဦးဆေးကနေပရဟိတလူမှုကယ်ဆယ်ရေးအသင်းနေအများဆုံးရှိနေတဲ့ရန်ကုန်မြို့မှာတော့အောက်ဆီဂျင်ပြတ်လတ်မှုနဲ့ကြုံနေရပါတယ်အခကျင်းဝင်ယူပြီးတော့အောက်ဆီဂျင်ဖြည့်ပေးတဲ့စက်မှုဇုံတွေရဲ့ရှေ့မှာလူတွေဟာအဆုလိုက်ပြုံလိုက်နာယူတွေနဲ့ခြေအောင်တန်းစီဆောင်ဆိုင်နေကြတာကိုလည်းမြင်တွေ့နိုင်ပါတယ် Prahida Kuni Penny de Turigale, Neazongo Libido, Oxygen Shime Niago Lisha Nijayabime, Oxygen at the Bunabu Yabu Kakeni, Lubiovare, Lune Tutabido, Sayon Loda, Amyazu Nitaya, Lindaya Mune Male, Nemagampini Dure, Jamai Kuda Muka Yubo Kakeni Vare, Gobi Yoga, Lakana Piare Lunari, Seo Segango Dabido Boy, Lemakame, Goya Ne Nemabe, Nizibu, Pianudari, Joniabare.
အခုဆိုရင်အောက်ဆီဂျင်ပြတ်လတ်ပြီးတော့သေဆုံးသူတွေများပြားလာတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဇီဝိတပရဟိတဥက္ကဋ္ဌအရှင်ကောတလကမိန့်ပါတယ်။တာဝန်ရှိရာဒီစစ်ကောင်စီဒီဖုံးဖုံးဖုံးဆက်ပြီးတော့ဗောနော်ဒီလိုမျိုးတွေကိုဆောင်ရွက်ပေးဖို့ဝိုင်းဝန်းပြီးတော့ကူညီချဖို့ဖုံးဖုံးတော့ပြောဆိုတဲ့အခါမှာတို့ကနေပြီးတော့ဒီဆင်းအုပ်ကိုပဲလွှဲတာဗောနော် ဆင်းအုပ်ကိုဖုံးပြန်စပြန်တော့ဆင်းအုပ်ကပါဟိုပြောလဲဆိုရှင်ဒီအထက်ကဘာမှညွှန်ကြားလိုက်မရှိတဲ့အတွက်ကြောင့်သူတို့တို့မျိုးဘာမှလုပ်ပြီးလို့မရဘူးဆင်းအုပ်စီကနေတွားတဲ့ခါမှလည်းဒီအနမ်းပြောက်တယ်အသက်ရှူကျတယ်ဆိုလို့ရှင်လူနာကိုအချမခံဘူးပြန်ခေါ်သွားဖို့ပဲနောက်ပြန်လဲဖို့ပဲအဲ့လိုမျိုးဒီဖုံးဖုံးလို့ရဲ့မျက်စိရှိမှာပဲအောက်ဆီဂျင်မရမနဲ့တည်သွားတဲ့ဟိုဟာတွေကိုမန
ဖြည့်တာကိုမဖြည့်ပေးဘဲနဲ့အဓိကကျန်းမာရေးဝန်ဆောင်မှုလုပ်နေတဲ့ဆေးဥဆေးကန်းတွေအတွက်သာဖြည့်ပေးဖို့ကန့်သတ်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စစ်ကောင်စီဘက်ကအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဆောင်ရွက်နေပါတယ်လို့ပြောနေပေမဲ့လိုအပ်နေတဲ့အောက်ဆီဂျင်ကိုရှာဖွေရင်းနဲ့လူနာတွေအသက်ဆုံးမသွားရတဲ့မိသားစုတွေလည်းအများအပြားရှိလာနေကြပါတယ်ရှင်
မဆုံမပြောပြပေးကြတာပါခင်ဗျာကုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုလည်းပြောပြပါအောင်မယ်ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယံမှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနေကော်မတီတာဝန်ရှိသူတွေကပြောပါတယ်ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်ထမ်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်ကဲဟိုထင်းချိုးရာနယ်မြေတဲကကိုဗစ်ကရောဂါအခြေအနေအကြောင်းရန်ကုန်လာတဲ့တဲ့ရင်ကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
KIO ကချင်းလက်နက်ကိုင်အဖွဲ့ထင်းချိုးနယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာယီဇာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယံမြို့မှာဒီသတင်းပတ်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်အတည်ပြုလူနာအများစုဟာမိုက်ဂျာယံမြို့ကဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေနေကော်မတီတွင်မှုပေါ်မူကြီးဟိဝန်က VOE ကိုပြောပါတယ
်။မာတာယာမှာဆိုရင်ဒီဟာအားနဲ့94ရောက်6ရက်ကနေ7ရက်နေ့အထိမနေ့စနေ7တော့ဘာမှမရသေးဘူး
။ပြီးခဲ့တဲ့6ရက်နေ့အထိလိုင်ဇာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ။ COVID ရောဂါပိုးကူးစက်ကြသူတွေဟာလိုင်ဇာမြို့မှာနေထိုင်ကြသူတွေမဟုတ်ပဲပြင်ပလာရောက်သူတွေဖြစ်ပြီးမြို့ဝင်စစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်။လူစုလူဝေးများတဲ့ကျောင်းဆေးုံစားတဲ့နေရာတွေမှာပြန်ကြောက်ယူစစ်ဆေးတဲ့လက်ရှိအခြေအနေအရကုသရောဂါထပ်မတွေ့သေးဘူးလို့ဘုံဘူးကြီးဟိန်းဝံကပြောပါတယ်။မိုင်းကြရမှာတီးပြလူနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေရတဲ့အခက်အခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်။ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကဒီတို့ကိုတီးချာတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာတော့သူတို့ပြောင်းထားလိုက်တယ်။ချို့တလေတော့ရိုးရိုးချတာတော့ရှိတယ်ဒါမှမဟုတ်ဒီမှာလည်းဆက်ပြီးမပြတ်တဲ့မှာယူကြည့်တော့စစ်ချေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်တော်ဆွဆွရရတော့မရှိဘူးအဓိကအာဟာရနဲ့အားသေးတချို့တွေအဲ့ဒါပဲထိမှန်ပေးပြီးတော့ကျူးစုနေတယ
်လက်ရှိအချိန်မှာမိုင်းကြဲမှာလူတစ်သောင်းကျော်ကိုကိုဗစ်ရှိမရှိစစ်ဆေးထားပြီးရလာမဲ့အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိ KNO ကိုထိချုပ်နေမြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ကိုဗစ် -19 ကူးစက်နေတဲ့အချိန်တွေဟာလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်စားနပ်ရိက္ခာဆေးဝါးနဲ့ဆေးဘက်ဆိုင်ရာကိရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ
်ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစာအတောက်အခက်ခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်လောလောဆယ်ကတော့ကိုယ့်အိမ်မှာကိုစားဖို့တပတ်နှစ်ပတ်စားတော့ရှိပါလိမ့်မယ်ဒါပေမဲ့အချိန်ဘလောက်ရှိမလဲဆိုတဲ့ပုံမူကြည့်ပြီးတော့မှအခက်ခဲရှိနိုင်တယ်ဒုတိယတစ်ခုကတော့ဆေးဝါးတွေအခက်ခဲရှိနိုင်တယ်ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကညီကြတော့စီးဝါးတွေကလုံးဝတင်တင်းလာခွင့်မရှိတော့ဘူးစားတော့လည်းတင်တင်းခွင့်မရှိဘူ
းတခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာအောက်ဆီဂျင်ရရှိဖို့နောက်ကြေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတွေရင်ခက်ခဲစတာတွေရှိလာနိုင်တဲ့အကြောင်းထောက်ပြပါတယ်လိုင်ဇာမှာတီးပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီလ9ရက်နေ့ကစလို့ မြို့ဝင်ထွက်တီကိုပိတ်ပင်လိုက်တယ်လို့မိုင်းချာရမြို့နယ်မှာလည်းဒီလရှိရနေကစတင်ပြီးသွားလာပြီးကန့်သက်ထားပါတယ်လူအများစုဝေးနိုင်တဲ့ကျောင်းတွေဖျားကျောင်းတွေကိုဒီလ7ရက်နေ့ကနေ18ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်အတွင်းကမြို့နယ်ဆယ်မြို့နယ်မှာကိုဗစ် -19 အတည်ပြုလူနာတွေရှိနေပါတယ်မြကြီးသားနဲ့ဗမာမြို့နယ်တွေကိုတော့ဇူလိုင်လ17ရက်နေ့အင်္ဂါနေ့ကစတင်ပြီး stay at home အိမ်ထဲမှာပဲနေကြဖို့သတ်မှတ်ထားပါတယ်ခင်ဗျာ
ကိုတင်ထိုင်ကိုတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းကနီမြို့နယ်ဘက်ကသတင်းကိုလည်းပြောပြပါမယ်စကိုင်းတိုင်းကနီမြို့ရင်းရွာအနီးကတောထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောထဲမှာတင်းချောင်းနေချင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကနီမျိုးချင်းနှင်းမြစ်ဘေးကရင်းရွာအနီးတောထဲမှာဇူလိုင်လ17ရက်နေ့12ရက်တို့မှာ6တီလက်တွေမှာကျိုးတုပ်လျက်နဲ့အစုလိုက်ပြုံလိုက်တည်ဆုံနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်ဒေသခံတွေအပြောအရတော့ဇူလိုင်လ10ရက်နေ့မှာစစ်ကောက်စီတပ်တွေဟာရင်းရွာဘက်ကိုဦးတည်လာတဲ့အတွက်ဒေသခံချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းနှန်းရှိတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်ဇူလိုင်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလုံခြုံရေးတပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုယ်တိုင်ဖမ်းခံရသူက VOE ကိုပြောပါတယ်ဖမ်းဆီးခံရတဲ့ထဲမှာအမျိုးသားအမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်အတွင်းလွတ်အောင်ပြေးမပြေးပါကပြစ်တက်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖမ်းဆီးထားခဲ့တယ်လို့လွတ်မြောက်သားသူတွေကပြောပါတယ်တက်တွေပြန်သွားပြီးတဲ့နောက်ဖမ်းဆီးခံထားသူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီဖြစ်ပျက်ကိုကိုယ်တိုင်ကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူက VOE ကိုပြောပါတယ
်ဒီမှာတော့ uniform တွေပဲမြင်ရတာစံနာတော့မသိဘူးပြနိုင်ဘူးရှင်သူတို့လည်းနဲ့တင်နေယူနီဖောင်းနေတယ်ဒါပဲမြင်ရတာအစ်င်။ကျမတို့ကမိသွားလို့ဆိုကျမတို့ကထိုက်နေတဲ့နေသားအစ်င်။သူတို့တွေကသက်နဲ့တဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့တဲ့သူတူတူနာပြီးချင်းတွေ့တဲ့သူကိုမောက်ခိုင်းတာကျမတို့ကထိုက်ထဲမှာဒါနဲ့ကျမတို့ကမြင်တာမတက်မနေရခေါ်တာအစ်င်။အဲ့ဆိုကျမတို့ကအဲ့သူတို့ဖမ်းနေရဲ့ကုန်းမောင်ပြန်တက်ရအစ်င်။ပြန်တက်ပြီးတော့မိန်းကလေးတွေကိုတော့အဲ့ကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်။ယောက်ျားလေးတွေကကြောက်တခြားတနေရထားပြီးတော့မှမောက်ခိုင်းထားအစ်င်။ပြန်ကတော့သူတွေကကျမတို့ပြန်ခဲ့ရတာဆိုတော့မြင်လာတော့မမြင်ခဲ့ရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့တွေနဲ့ကိုယ်ဝန်ဆောင်နေတဲ့မှုဆိုပြီးတော့မိန်းကလေးအုပ်စုကအကုန်ပြန်လွတ်လိုက်တယ်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မသွားရဲသွားရဲနဲ့တွားရတော့မှအလောင်းကြီးတွေ့ရတယ်ရှင
်သူ့ရဲ့အိမ်သားတယောက်လဲတက်ခံသူတွေထဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တပ်ဖြတ်ခံသူတွေဟာလက်ပြန်ကျိုးတုပ်ပြီးတော့ခြေထောက်တွေကိုလည်းကျိုးတုပ်ထားသလိုနှိပ်စက်ခံထားတဲ့ဒဏ်ရီကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမြင်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်းနဲ့မြင်မြင်ကျွန်တော်က9နိုင်ကတော့သွားချရတော့9လောင်းတစ်ခါတည်းနောက်အချိန်မရှိလို့နောက်ထပ်9မိနစ်မှတစ်ခါသွားချရတော့အဲ့နာပဲ6လောင်းထပ်တည်းအဲ့နေရာတနေရာလေးအလုံးဖြစ်တဲ့ရောက်တယ်တရားကိုကျွန်တော်မိသားစုကပြန်လာတော့ယာကင်းခြင်းကိုပုံစံနဲ့လိုက်ချရတဲ့တလောင်းအဲ့ဒါကကျွန်တော်တို့ဒီရေဦးနယ်ကကျွန်တော်ကရာရင်းတော့ရှိနေတာပေါ့တိတ်တော့ကွာတောင်းတူကတင်ရောက်ကြအားလုံးက15ရက်ခန်းတော့နောက်ပြန်ပြီးတုတ်တယ်လေအခုဂိုင်းတော့
တစ်ဆုံးသူတွေတဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလိုဖမ်းဆီးတပ်ဖြတ်တယ်လို့ရွှေငွေအဝတ်ထယ်ရီနဲ့ဖိုးတန်ပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ VOA ကတော့တိကျတည်ပြုလို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုပဲမီဒီယာတွေကမေးမြန်းတာကိုလည်းပြန်လည်ဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဇွန်လ19ရက်နေ့ကရင်းရွာနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားအချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်ကင်းရွာနီးမှာစစ်ကောင်စီရဲ့ရန်တင်ဆောင်လာတဲ့တင်မောတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ချင်းတင်းမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့ပေါ်မှာလုံခြုံရေးဆောင်နေတဲ့စစ်ကောင်စီကားတန်းမိုင်းခွဲတက်ခတ်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချို့တန်းရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်အမျိုးသမီးတဦးဘိုက်ကိုကြီးစံထိမှန်ပြီးတော့တန်းရခဲ့ပြီးတော့စွန့်ရင်ရတဲ့အနေထားမှာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ
်။အမေရိက
ံပြည်တော်စုအတွင်းကိုဗစ်ကာကွယ်ဆေးသိမ်းမထိုးကြတဲ့ဒေသတွေမှာယောဂကူးစက်မှုနှုန်းများနေတာကိုတွေ့ရပြီးကိုဗစ်နဲ့ဆက်စပ်တဲ့ယောဂလက္ခဏာတွေကြောင့်ဆေးရုံတဲရသူ40ရာခိုင်နှုန်းကျော်မှာအသက်16နှစ်နဲ့49နှစ်ကြားအသက်အရွယ်တွေဖြစ်တယ်လို့ CDC ကူးစက်ယောဂထိန်းချုပ်ရေးနဲ့တာစီယေးစင်တာရဲ့စီးရင်ကိန်းနှန်းတွေအရသိရပါတယ်။ဒါကြောင့်ကိုဗစ်ကာကွယ်ဆေးထိုးအောင်ပိုးပြီးတော့တိုက်တွန်းကြဖို့အချိန်ရောက်ပါပြီလို့ဆိုပါတယ်။ American သမ္မတ Joe Biden က
We need to go to community by community, neighborhood by neighborhood.
ဒီနေ့တိုင်းဝန်ကြီးကြားတဲ့အထိစင်ဖြစ်နိုင်ရင်အိမ်ပေါက်စီတကားလိုက်ခောက်ပြီးတော့ virus ဘေးအန္တရာယ်ကနေကာကွယ်ဖို့ဆေးမထိုးရသေးသူတွေဆေးထိုးဖို့တိုက်တွန်းဖို့လိုပါတယ်လို့ပြောသွားတာပါ။တချို့ Republican လွှတ်တော်အမတ်တွေကတော့အိမ်တိုင်းလိုက်တကားခောက်ပြီးကာကွယ်ဆေးထိုးဖို့ Federal အစိုးရကလှုံ့ဆော်လာမှနဲ့ပတ်သက်ပြီးတော့စိုးရိမ်ကြပါတယ်။ကိုဗစ်ကရောဂါတကယ်မရှိဘူးဆိုတဲ့အမြင်တချို့ Republican တွေကြားမှာရှိနေပြီးကာကွယ်ဆေးထိုးဖို့လည်းသူတို့ကငြင်းဆန်နေတာပါ။ Democrat Biden အစိုးရကတော့Federal agent တွေလွှတ်ပြီးတော့ဆေးထိုးဖို့အတင်းအကျပ်ဖိအားပေးတာမျိုးလုပ်မယ်လို့ဆိုလိုတာမဟုတ်ပဲကာကွယ်ဆေးပို့ထိုးလာအောင်ဆောင်ရွက်ဖို့ပြည်နယ်တွေကအကူအညီပို့ပေးသွားမှာဖြစ်တယ်လို့ပြောပါရယ် Democrat နဲ့ Republican တွေကြားသဘောထားကွဲလွဲမှုကနေကာကွယ်ဆေးထိုးလာဖို့ကြိုးပမ်းရမှာလဲအတားအဆီးတွေချုပ်နေရတာပါABC ရုပ်မြင်သံကြားနဲ့ Washington Post သတင်းစာရဲ့လက်တလောလူလူစစ်တမ်းတွေအရ Republican 50ရာခိုင်နှုန်းအောက်ကသာကာကွယ်ဆေးထိုးပြီးသားဒါမှမဟုတ်ထိုးမှဖြစ်ပြီးတော့ Democrat 63ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသွားပါပြီကာကွယ်ဆေးမထိုးတဲ့သူတွေထိုးလာအောင်ဆိုရင်သူတို့ယုံကြည်စိတ်ချရသူတွေကနေတစ်ဆင့်ချင်းကက်တဲ့ကြောင်းလဲအကြံပေးကြပါတယ်ကတ်ယောဂါဆန်ရအင်ပီရိုရဲ့အစိမ့်မြင့်အကြံပေးဒေါက်တာ Anthony Fauci က
We've got to get away from the divisiveness.
ဒီကယောဂါကာလအစောပိုင်းကတည်းကရှိခဲ့တဲ့သဘောထားအမြင်မတူညီခဲ့တာတွေကိုဘေးဖယ်ရှင်းလင်းပြရပါမယ်လို့သူကပြောသွားတာပါ။ Republican တွေကိုထောက်ခံသူတွေနေတဲ့ Arkansas ပြည်နယ်မှာ COVID ကြောင့်ဆေးရုံတက်သူအရေအတွက်များလာပြီးပြည်နယ်မှာနေထိုင်သူ32ရာခိုင်နှုန်းကသာကာကွယ်ဆေးထိုးထားတယ်လို့ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြောပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာဟာ Republican တွေရဲ့ Conservative ယုံကြည်မှုနဲ့လည်းတိုက်ရိုက်ဆက်ဆက်နေတာပါ။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးအစာ Hutchinson က
And we just have to answer it just like we have all through history that
ကမိုင်းတျောက်ကြုံရတယ်လို့မယုံကြည်မှုတွေတန်တရားတွေကိုအမှန်တရားနဲ့ခြေဖြတ်နိုင်ပါလိမ့်မယ်လို့ပဲပြောရပါမယ်။ဒါဟာလူမှုအတိုင်းအတာတစ်ခုလုံးပြည်နယ်နဲ့နိုင်ငံတစ်ခုလုံးအတွက်ဘလောက်အရေးကြီးကြောင်းပြောပြပြီးတော့ခေါင်းပေါ်မှာနဲ့လက်မခံမဲ့ညှဉ်းဆန်နေတာတွေကိုကြော်လွှားနိုင်မှာပါလို့သူကပြောသွားတာပါ American CDC ကတော့လာမယ့်ဆောင်းဦးရာသီမှာကျောင်းတွေပြန်ဖွင့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးထိုးထားသူတွေနှာခေါင်းစည်းတက်ခိုင်းမယ်ဆိုရင်တော့ဒါဟာနောက်ထပ်အငင်းပွားစရာကိစ္စရပ်ဖြစ်လာနိုင်ပါတယ်။ Arkansas နဲ့ Texas က Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကျောင်းသူကျောင်းသားတွေနှာခေါင်းစည်းတက်စရာမလိုဘူးလို့ပြောထားပေမဲ့ California လို Democrat ပြည်နယ်ကတော့အငြင်းတန်းခတ်ခေါ်ဝနေဖို့ဆိုတာမဖြစ်နိုင်တာကြောင့်နှာခေါင်းစည်းတက်ဖို့လိုမယ်ဆိုပြီးပြောထားပါတယ်ခင်ဗျာ
။ကောင်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးပါအောင်မယ်စကိုင်းတိုင်းကလေးမြို့တမြို့လုံးကိုသာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဓာတ်ခွဲစစ်ဆေးလိုက်မယ်ဆိုရင်မြို့လူဦးရေ80ရာခိုင်နှုန်းလောက်အထိများပိုကူးစက်နေမလားမသိဘူးလို့ကလေးမြို့မှာအကူအညီပေးနေတဲ့ပရဟိတလုပ်သားတအူက VOA ကိုပြောပါတယ်ကလေးမြို့ရဲ့လက်ရှိအခြေအနေဟာကိုဗစ်ကူးစက်မှုကာကွယ်ရေးလုပ်ငန်းတွေလုပ်ရမယ့်အခြေအနေကိုကျော်လွန်ခဲ့ပြီဖြစ်ပြီးကုသရေးပိုင်းကိုအားဆက်ရမှာဖြစ်ပြီးတော့အဓိကကျတဲ့အောက်ဆီဂျင်အလုံးလောက်ရဖို့ကအရေးအကြီးဆုံးဖြစ်တယ်လို့လည်းကလေးမြို့အခြေစိုက်မြစ်တာထွက်ခေါင်အတင်းကအတွင်ရင်မူကိုရာဇာအောင်ကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ရာဇာအောင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုရာဇာအောင်တို့အခုကလေးမျိုးမှာကျွန်တော်တို့သိထားသလောက်ပေါ့နော်ဒီကိုဗစ်ကူးစက်တဲ့အခြေအနေနောက်သေးဆုံးနှုန်းကအတော်လေးကိုစိုးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုကိုရာဇာအောင်နဲ့ကျွန်တော်နဲ့ပြောကြတာတနင်္လာနေ့ညဒီတနင်္လာနေ့ညအခြေအနေမှာကလေးမျိုးရဲ့ကိုဗစ်ကူးစက်မှုအခြေအနေကစိုးနေတုန်းပါပဲလားကျော်ပါတက်တာလာပါပြီလားကိုရာဇာအောင
်ဟုတ်ကဲ့ကျွန်တော်ကလေးမျိုးရဲ့အခြေအနေကနေ့ချင်းပြီးတော့ရော့ပါတာမရှိပါဘူးခင်ဗျပုံပုံပြီးတော့စိုးနေတဲ့အချိန်မှာရှိတယ်ဘာလို့ရှိရလဲဆိုတော့သူကကျွန်တော်သတင်းထုတ်ပြန်တဲ့နေရာမှာဟိုပြည်သူကထုတ်ပြန်တာရှိတယ်ပြည်သူရဲ့ထုတ်ပြန်မှုကတော့ပြည်သူတွေဒီတချို့တချို့နေရာကိုဘယ်စင်တာကမှထောက်ကူတာမရှိဘူးပေါ့နော်ဖေယုံကြီး CDM လုပ်တဲ့အားလုံးကဟိုဒီမှာလူနာမရှိဘူးကျမကြီးခောက်ဆောင်မှုကြည့်ပါမယ်ပြင်းနေတဲ့ဒီကြောင်ကျွန်တော်ကကိုယ့်ရဲ့နှက်ကိုကုစားတာလေးရှိတယ်ကိုယ့်ရဲ့နှက်ကိုအောက်ဆီဂျင်တွေကိုလူကြတာရှိတယ်ဒရိုက်တာဖွဲ့တွေကအကူအညီတောင်းတာမျိုးရှိပြီးတော့ကိုယ့်ရဲ့နှက်ကိုပဲဟိုစိတ်ကူးကြတာလေးရှိတယ်ပေါ့အဲ့ဒါကြတော့တို့အခုနိုင်ငံတော်အခုဒီလက်ရှိစက်ကောင်စီဘက်ကထုတ်ပြန်တာကတော့တို့ကဒီတို့ဒီစင်တာတွေမှာလာကူးတဲ့တည်ဆုံးဆင်းနဲ့ကူးစက်မှုပဲတို့ကထုတ်ပြန်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ကတစ်မျိုးလုံးခြုံကြည့်မယ်ဆိုလို့ရှိရင်ဒရိုက်တာဓမ္မတယောက်အတင်းဖွဲ့ရလူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ တတော်မျိုးမှာကကုဆတ်မှုလုံးနဲ့တည်ဆုံမှုလုံးကရော့ကျသွားတာမရှိပါဘူးခင်ဗျာသုံးနေတာမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကိုရဆောင်တိထားသလောက်ဆိုရင်အခုကိုရဆောင်နဲ့ကျွန်တော်နဲ့ပြောနေကြတဲ့အချိန်မှာလာကူးဆက်သူအစီအတွက်ဘယ်လောက်တည်ဆုံးသူအစီအတွက်ဘယ်လောက်လို့များကိုရဆောင်ပြောနိုင်ပါသလဲ
ကူးဆက်သူရေအတွက်ကတော့ကျွန်တော်တို့ကလေဟိုစနေဆောင်တော့ကျွန်တော်ထင်တယ်ကြာတမျိုးလုံးရဲ့တမ်းများစက်ခရာခိုင်ပေါ့များပိုးတွေ့လာမသိဘူးခင်ဗျာဒါပေမဲ့မစက်ကြရလူလည်းရှိရယ်ကိုယ့်အနေကိုအိမ်မှာပဲသိကူးရလူလည်းရှိရယ်ကြာအဲ့တော့လက်ရှိမှာကျွန်တော်တို့မျိုးကကုသမှုလုံးမှာကျွန်တော်ကမထုတ်ပြန်နိုင်ကြဘူးဗျ။ price တော့တင်ဖွဲ့တစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့မှဒါတွေကိုထုတ်ပြန်နိုင်ခြင်းမရှိဘူး။ဒါပေမဲ့ကျွန်တော်ပြန်မြကျွန်တော်တို့လောက်ကန်နေတဲ့အတွက်ကြောင့်ပြောရမယ်လို့ရှိရင်ကုသမှုလုံးကတော့ဟိုတောင်းကနန်းအထက်မှာရှိတယ်ဗျ။အဲတည်ဆုံးမှုလုံးကတော့ကျွန်တော်တို့တစ်ထောင်နန်းကတ်သွားပြီခင်ဗျ။ဒီတလမတိုင်မြင်တွဲမှာပေါ့
။ဟုတ်ကဲ့။ဆိုတော့ဘာဖြစ်လို့ဒီလောက်မြင်မြင်တော့များများကူးဆက်တာတည်ဆုံတာဖြစ်ရတယ်လို့ပြောရအောင်နားလဲပါတယ
်ဟုတ်ကဲ့ကျွန်တော်နားလဲတယ်လို့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီ first wave ရှိတယ် second wave ရှိတယ်ပေါ့နော်ကိုဗစ်မှာ2020ခုနှစ်မှာဒါပထမ line ဒုတိယ line ချစ်ခဲ့တယ်ချစ်ခဲ့တဲ့အချိန်မှာကျွန်တော်တို့ပြည်ညွှန်ပါတယ်မကကျွန်တော်တို့တိုင်းနိုင်ငံလုံးမှာ volunteer တွေအင်အားနဲ့တမ်းမရင်ဝန်တန်းတွေရဲ့အင်အားနဲ့ဟိုရက်သွေးဖွဲ့စည်းတွေ project အဖွဲ့စည်းတွေရဲ့အင်အားဖက်ဖက်ကနေပြီးတော့မှလေဒါကိုကျွန်တော်တို့ထိန်းချုပ်ခဲ့ကြတယ်ကုသရေးမလုပ်နိုင်နေမှာနော်ဒါတော့ဒါကိုကိုဗစ်ဆိုတော့ဆေးတော့မပေါ်သေးဘူးပေါ့ဗျာအဲ့မဲ့ကျွန်တော်တို့ကဒါကိုချိုးတင်ကာကွယ်တဲ့နည်းလမ်းတွေကျွန်တော်အဆင့်ဆင့်ပိတ်ဆို့ခဲ့ကြတယ်၊ကူညီခဲ့ကြတယ်၊ဝိုင်းဝန်းပြီးတော့လုပ်ခဲ့ကြတဲ့အတွက်ပြည်ပြခဲ့တယ်၊ပြတ်မှတ်မှုလုံးကလည်းနိုင်ခဲ့လို့ကျွန်တော်ထင်ပါတယ်ခင်ဗျ။အဲ့မဲ့အခုချိန်မှာတော့ကျွန်တော်တို့ကဟိုကျန်းမာရေးဝန်ထမ်းတွေအဓိကတော့ကျွန်တော်ပြောချင်တာကဗျာ first wave နဲ့ second wave မှာကျွန်တော်တို့မြို့မှာဆက်ပြီးကျွန်တော်နိုင်ငံမှာကျွန်တော်မြို့မှာပေါ့နော်။ဒီကိုဗစ်ကူးစက်မှုလုံးရောက်ကြတာဆင်းတော့ဟိုမဖြစ်ခဲ့တာတွေကအဓိကအခင်အားကတော့ကျန်းမာရေးဝန်ထမ်းတွေအင်အားလုံးကျွန်တော်တို့ယူဆပါတယ်ခင်ဗျ။ဝလန်ဒီယာတွေဖြစ်ကျမ်းမာရင်ဝန်တန်းနေရဲ့အင်အားလို့ကျွန်တော်ပို့ပြီးတော့မှဒီအင်အားတွေကိုဒီအင်အားတွေကြောင့်ကျွန်တော်ထိန်းချုပ်နိုင်ခဲ့တယ်ကျွန်တော်ယူဆပါတယ်ဗျအခုချိန်မှာတော့အဓိကကတော့ဝလန်ဒီယာတွေဘယ်လောက်ပဲလုပ်လို့ကျွန်တော်ခေါင်းအားတွေဘယ်လောက်ပဲပြည့်စက်ပြည့်စက်ကျွန်တော်ပြညာတတ်တဲ့ကျမ်းမာရင်ဝန်တန်းတွေရဲ့ PM လုပ်တဲ့ပုံမှာပေါ့နော်ဒါဒီစစ်ကောင်စီရဲ့အောက်မှာကျမ်းမာရင်ဝန်တန်းတွေရဲ့တောင်းအားဖြည့်မှုလို့မဲသွားတဲ့ခါတွေမှာဒါကိုကျွန်တော်နိုင်ငံကိုပို့ပြီးတော့ကျွန်တော်မျိုးပို့ထည့်သွားတယ်
ဆိုကူရာဇာအောင်ရဲ့အယူဆရကလက်ရှိမှာလာဆရာနာသိန်းနာကိုစန့်ကျင်ပြီးတော့ကျမကြီးလှူတာကျမကြီးဝန်ထမ်းတွေကလာ CDM လှူရှာမှုမှာပါဝင်နေကြတဲ့အတွက်ကျမကြီးဝန်ထမ်းအင်အားလျှော့နေတာကြောင့်မို့လို့လက်ရှိကိုဗစ်တတိယလှိုင်းကိုရင်ဆိုင်ဖို့အတွက်ရမှာအားနေသွားတယ်လို့အဲ့ဒီလိုပြောချင်တာပေါ့နော်
ဟုတ်ကဲ့အဲ့လိုပြောရမှာဒါပေမဲ့အဲ့လိုပြောတယ်ဆိုတာကလည်းကျမကြီးဝန်ထမ်းတွေကိုကျွန်တော်တို့အပြစ်ခံတော့အပြစ်တင်တာတော့မဟုတ်ပါဘူးကျမကြီးဝန်ထမ်းတွေအခုဗိုလ်လံတရားတွေအားလုံးကစီစီအောင်လုပ်ကြတယ်ဆိုတော့ဘာကြောင့်လုပ်ကြလဲဆိုလို့ရှိရင်ဒီအာဏာရှင်စစ်ကောင်စီကဟိုလိုမရှိလို့သူတို့ရဲ့အုပ်ချုပ်မှုရမ်းရမှာမလဲပတ်ရှင်လုပ်ကြရလဲပါတယ်ပေါ့လေအဲ့ခါကျတော့ကျွန်တော်တို့အဓိကတော့ဒီစစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာမလဲပတ်ရှင်နဲ့လူတန်းစားများပြားတဲ့အတွက်ဝန်ထမ်းများပြားတဲ့အတွက်ဒီလိုခက်ခဲတွေနေဆိုင်ရတယ်လို့ကျွန်တော်တို့ရေဟူရအားဖြင့်သတ်မှတ်ရှင်ပါတယ်ခင်ဗ
ျဟုတ်ကဲ့လက်ရှိဟလာကလေးမာဒီလောက်ကူးဆက်တည်ဆုံးမှုနုံမြင့်နေတဲ့အချိန်မှာမြို့ကန်လူထုကြားမှာဒါနဲ့ပတ်သက်ပြီးတော့သူတို့ရင်ဆိုင်နေရတဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အမြင်ခံစားချက်သဘောထားမျိုးများရှိကြသလဲဗျာ
အာဟုတ်ကဲ့အခုချိန်မှာတော့လေအားလုံးကဘယ်လိုပြောရမလဲဟိုအထက်လိုအပ်နေတာကအောက်ဆီဂျင်ကိုလိုအပ်နေတယ်ဗျာအခုချိန်မှာလူတိုင်းလူလိုကအိမ်တိုင်းလူလိုမှာခြားတဲ့လူနာကအိမ်တိုင်းလူလိုမှာရှိတယ်ဗျာတိမ်ကိုတယောက်ရှိမှနှစ်ယောက်ရှိမှတိမ်လုံးကလည်းလက်ရှိတယ်ဗျာဒါနဲ့အခုချိန်မှာကဘလို့ခံယူလဲဆိုတော့လေငါတို့ဒီမှာချားနေတဲ့လူရှိတယ်ဒါပေမဲ့ငါတို့အောက်ဆီဂျင်မကျတော့ဘူးပဲငါတို့ကတော်တော်လေးကိုဝမ်းတာကြံကောင်းတယ်လို့ကိုယ့်အနေကိုဖြည့်သိမ့်နေကြရတဲ့အချိန်မှာရှိပါတယ်ခင်ဗျအဲ့တော့အောက်ဆီဂျင်ကျနေတဲ့လူတန်းစားလူဦးရေအင်တာစုတွေကလည်းအများကြီးရှိပါတယ်ဗျအဲ့ခါကျတော့ကျွန်တော်တို့မြို့မှာအဓိကလိုအပ်နေတာအောက်ဆီဂျင်လိုအပ်နေပါတယ်အဲ့ခါကျတော့အခုအောက်ဆီဂျင်လိုအပ်မှုချိန်နေကြလဲကျန်းမာရေးဝန်ထမ်းတွေများရင်လည်းအောက်ဆီဂျင်ကတော့ပေးနိုင်ပါဘူးဗိုလန်တီယာတွေဘလောက်အင်အားပဲရှိရှိကျန်းမာရေးဝန်ထမ်းတွေကုသရေးပိုင်းဘလောက်ပဲအင်အားရှိနေဖြစ်ပါစေအောက်ဆီဂျင်လိုအပ်မှုချိန်မျိုးမထူးမှမဖြစ်စီးပေးနိုင်ပါဘူးအဲ့တော့ကလိမျိုးရဲ့ချိန်တွေတက်ဆုံးရှုံးမှုတွေကအောက်ဆီဂျင်ပြတ်တောက်မှုကြောင့်ဖြစ်နေပါလေဗျအဲ့တော့အောက်ဆီဂျင်ပြတ်တောက်မှုဖြစ်နေတာကလည်းဘယ်ဝန်ထမ်းအင်အားနဲ့မှမဆိုင်ပါဘူးဗျကျွန်တော်တို့နိုင်ငံရဲ့အောက်ဆီဂျင်ထုတ်ပေးနိုင်မှုလိုအပ်ချိန်တွေကျွန်တော်တို့ရဲ့ချိန်တွေကျွန်တော်တို့နိုင်ငံရဲ့ချိန်တွေကြောင့်ဖြစ်နေတယ်လို့ပဲယူဆရမလို့ပ
ါဟုတ်ကဲ့ကိုရဆောင်ဒီနေရာမှာကျွန်တော်တခုနားမလဲတာသိမရှင်းတာပေါ့နော်အဲ့တော့ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းမှာကူးစက်ခံရတဲ့အခါမှာတကယ်တကယ်ကကိုဗစ်လူနာကိုဗစ်ကူးစက်တဲ့လူနာတွေအားလုံးမှာအောက်ဆီဂျင်လိုအပ်တာမဟုတ်ဘူးကျွန်တော်ကြားချင်းသူတွေမေးကြည့်တဲ့အခါမှာဟလာကိုဗစ်ကူးစက်တဲ့လူနာစုစုပေါင်းရင်20ရာခိုင်နှုန်းပတ်ဝန်းကျင်သာလျှင်အောက်ဆီဂျင်လိုအပ်တာဖြစ်တယ်ဒါပေမဲ့ အခုတတိယလိုင်းမှာကြတော့တနိုင်ငံလုံးနီးပါးမှာပေါ့နော်ကိုဗစ်ကူးစက်တဲ့နေရာတွေမှာဒီအောက်ဆီဂျင်အပြင်းထန်ပေါ့နော်အသေးအတန်အောက်ဆီဂျင်ဘူးတွေနဲ့တန်းစီကြအောက်ဆီဂျင်ရောက်ဖို့လုပ်ကြဆိုတော့ကိုရာဇာအောင်တို့ကလေးမျိုးမှာဟလာကိုဗစ်ကူးစက်တယ်လို့အတည်ပြုထားတယ်သို့မဟုတ်လည်းကိုဗစ်ရှိတယ်လို့တန်တရားရှိတဲ့လူနာတွေပေါ့နော်အဲ့ဒီလူတွေအများစုဒီတကယ်ပဲအောက်ဆီဂျင်ကိုလိုအပ်တာဟုတ်ပါရဲ့လားဒါမှမဟုတ်ရင်ဟလာကိုဗစ်ကူးတယ်လို့အတည်ပြုတယ်တခါတန်တရားရှိတယ်ဆိုတာနဲ့လည်းအောက်ဆီဂျင်ရှူရမယ်ဆိုတဲ့ဟလာသဘောထားနဲ့ခံယူချက်နဲ့သို့မဟုတ်ယူဆချက်နဲ့များအောက်ဆီဂျင်ကိုအသေးအတန်လုပ်နေကြတာလားခင်ဗျာ
ဟုတ်ကဲ့အဲ့တော့နည်းနည်းကြောက်ရဖြစ်တယ်ဗျာဘာဖြစ်လို့ကြောက်ရဖြစ်ကြလဲဆိုတော့ကျွန်တော်ကဟိုစိတ်ပိုင်းဆိုင်ရာလူကြောက်ရစိတ်ပိုင်းဆိုင်ရာကိုခံမနိုင်တာတော်တော်ဖြစ်ပါတယ်အတူတူတွေကလည်းဟိုဘယ်လိုပြောရမလဲဟိုကိုယ့်အနေကိုကိုဗစ်မဖြစ်ဘဲနဲ့ကြောက်သွားတဲ့တိတ်ကြီးရေတွေလည်းရှိတယ်ဗျာကိုဗစ်မဖြစ်ဘူးဒါမဖြစ်သေးဘူးတို့ကအိမ်မှာပဲနေတယ်ကိုခံကားကောင်းအောင်စားတယ်တောက်တယ်ပါးစပ်ပြင်းနေအနံ့ပြောင်းနေတဲ့တို့ထားတော့နေထိုင်ပြီးတော့မှကိုယ့်အနေကိုကျန်းမာအောင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကိုနော်ดาวเปลี่ยนไปอ่ะกูก็อะไรกูอาภิมีနေကြတယ်อาเตมีနေတယ်เปลี่ยนแล้วอาเปมุနေနေကြတယ်ทุกชุดนี่จ้าเลยนี่กูจะบอกเลยโควิดกูไม่เสร็จขึ้นลงแล้วอกางเสร็จไล่ดีဆိုมาสึกเส้นสายาจะซึมนี้แล้วมาออกซิเจนแม้ตัวอ่ะตัวนี้เกเรหนูอ่ะตาเลยရှိပါတယ်ဒါก็อารมณ์ของเราก็เต็งจုံပြောတော့ဖြစ်တယ်จ้ะตรงฉิมเนี่ยเต็งจုံပြောไม่ออกทุกชุดนี่จ้าตะแกกูออกซิเจนหนูอ่ะตาเลยရှိပါတယ်เกเรหนูอ่ะโดตะแกเรตีซ้อมหมู่เนี่ยเนสินกูปั้นแม้ตัว30 40ရှိနေပါတယ်จ้ะဒါก็เราก็ยินเป็นลงไม่ได้อ่ะတရားပါပဲတကယ်ကိုတည်ဆုံးမှုရှိနေပါတယ
်ဟုတ်ကဲ့
ဒါပေမဲ့တချို့တချို့တွေစိတ်ဓာတ်ပိုင်းဆိုင်ရာကြောက်ဖို့ပြရတာကလည်းကိုပြစ်နိုင်ပြီးကျွန်တော်အောက်ဆီဂျင်ကျရင်တည်ဆုံးပါတယ်အဲ့တော့အောက်ဆီဂျင်တိုင်းနဲ့ကျွန်တော်ဒီစစ်ကလေးတွေဝယ်ကြတယ်ဗျာဒီဘက်ထရီနဲ့ထည့်ရလ
ည်းဟုတ်ပါတယ်ဟုတ်ပါတယ်အောက
်ဆီဂျင်အန်ဒီရရှိတော့တိုင်းကြည့်ရ90ယောက်ဆိုလို့ရှိရင်ဒီလိုနေနဲ့အတစ်ရှူကျက်လာတယ်လို့ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာရဖြစ်လာတဲ့ဝေဒနာတွေလည်းရှိတယ်ဗျာဥပဒေရောက်ဥပဒေရောက်ဆိုလို့ပေါ့ဗျာအဲ့ဒါမျိုးတွေကျွန်တော်တို့ကြုံရပါလေကြ။အဲ့မဲ့ဒီကံတစ်ခုတော့ပလေးယုံမှာအခုတတူကြီးမှာဖြစ်နေဒီပြည်နိုင်ပြီးကြတော့တကယ်တကယ်ကိုကျွန်တော်တို့မျိုးကဒီဆိုးချိုးကိုခံစားနေရတာတော့တရားရဂိုင်းတော့အမှန်ပါပဲခင်ဗျာ
။ဟုတ်ကဲ့။ဦးရဆောင်ကကိုယ်တိုင်ကူညီနေသူတယောက်အနေနဲ့ဒါကလေးမျိုးမှာကူးဆက်တဲ့လူတည်ဆုံတဲ့လူတွေဂျားထဲမှာပေါ့နော်ဖြတ်မြခြင်းအပြင်ဟလာအသက်အရွယ်အပိုင်းခြားကဘယ်လိုများရှိပါလဲကိုရဆောင်
။အသက်အရွယ်အပိုင်းခြားကကျွန်တော်တို့ first week second week မှာချိန်ဝဲကြတယ်ဒါကတော့အသက်80တော့မဟုတ်60ကျော်ပေါ့ကြမ်းမြအောင်ကျွန်တော်ရေပူရတက်ရမယ်ဆိုရင်အစ်တီးပိုင်းနေနောက်ပြီးတော့ချီချူတွေးတွေးနှလုံးရောဂါအခံရှိသူတွေဒါတော့အဖြစ်ကျွန်တော် first week second week မှာကျွန်တော်တို့တွေ့တုံနေဖြစ်ပါတယ်အခုတက်ရမှာကျွန်တော်တို့ဘာလို့ဂျုံနေရလဲဆိုတော့အစ်28နဲ့ရေ30ကျော်ရေကြမ်းမြ30နဲ့40ကျော်ရေတွေလည်းအထက်သိရင်ဟိုဒီ COVID-19 ကြောင့် oxygen ပြတ်တော့မှုကြောင့်တည်ဆုံးနေရတယ်ကျွန်တော်တို့ကျင်ရတယ်ဗျာ90ကျော်ရေအစ်တရေမရေးပေါ့နော်ကြမ်းမြအားဖြင့်20ဟောက်တော့မရုံဘူးပေါ့ဗျာကျွန်တော်တို့ကျင်ရတော့28ရေတွေ29ရေဒီ36 39ရေဒီ40ကျော်ရေဒီကြမ်းမြအောင်အဲ့လိုမျိုးကြုံရတယ်ဆိုတော့အဲ့လိုပဲကျွန်တော်ကြုံရတယ်ပဲပြောမှာပေါ့လေ
အခုကဟိုပထမလိုင်းဒုတိယလိုင်းမှာအများအချင်းကငိုယောဂအခံရှိသူတွေအားနည်းသူတွေတက်ကြီးရွယ်ဦးတွေပေါ့နော်အဲ့လိုမျိုးတွေမှာအများဆုံးကူးဆက်တယ်လူငယ်တွေမှာကူးတော့ကူးတယ်ဒါမဲ့နည်းတယ်အခုကျတော့အသက်ရွယ်မရွေးကူးတဲ့သဘောဖြစ်တာပေါ့ဟလာကိုရဆောင
်ဟုတ်ပါတယ်ဗျာအဲ့လိုဖြစ်နေပါတယ်ကိုယ်စိတ်မူလုံးကတော့ကျွန်တော်ဒီကျွန်တော်ထင်ပါတယ်စစ်ပြည်နယ်ရေကျွန်တော်ကလေးမျိုးရဲ့ဒါရှစ်ဆရာကလည်းနုံတော်လူတို့ဒီလိုလူတွေပေါ်စစ်ဖြစ်နေရောဂါပိုးသိရှိနေတယ်ထင်ပါတယ
်ဆိုတော့ဟုတ်ကဲ့
သိရှိတဲ့အပေါ်မှာသိဆုံးတဲ့ကျွန်တော်တို့တစ်ခါတော့ကျွန်တော်တစ်ခါကကျွန်တော်မထင်ခဲ့တဲ့အတိတ်ရေတွေကပါလာတယ်ဟိုစက်မှန်လှုပ်ရှားသူတွေအားကစားလုပ်တဲ့လူတွေဟိုကဟိုချင်းကစားသူတွေဘောလုံးကစားသူတွေကပါလာတဲ့အပေါ်မှာတော့ရာသီတော်လေးကိုဖြစ်ခဲ့တဲ့အခြေအနေကကျွန်တော်ရောက်နေပါတယ်
ဟုတ်ကဲ့ဆိုတော့အခုလက်ရှိအခြေအနေမှာနောက်ထပ်ဟလာကူးဆက်တာကိုထိန်းချုပ်ဖို့အတွက်ရောတကယ်ပဲထိထိကြောက်ကြောက်လုပ်နေပါသလားတကယ်ပဲဘာတွေလုပ်ထားပါသလဲကိုရဆောင
်ဟုတ်ကျွန်တော်မျိုးကလေအခုဖြစ်နေတဲ့အခြေအနေကကူးဆက်မှုကာကွယ်နိုင်တယ်ကာကွယ်နိုင်ရမယ်ဆိုတဲ့အခြေအနေကတော့ကျွန်တော်ကတော့လေဟိုချုံလန့်ကက်လို့ထင်ပါတယ်ဗျဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်အခုချိန်ကြမှာထားပြီးတော့ mass campaign လုပ်တာမျိုးသူတွေကိုယ့်အနေကိုတီးခြားနေဖို့လိုက်လံဆော်အောင်လုပ်ဆောင်တာမျိုးဆိုတော့ချင်းနေတိုင်းတာတွေကတော့ကျော်လွန်ခဲ့ပြီလို့ထင်ပါတယ်ကြာ။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်ခုနကပြောသလိုပါပဲ။တရားလုံးကကူးဆက်နေပြီလို့တော့တွေးရမှလို့ဖြစ်နေပါလား။ကိုခံအကောင်းတဲ့လူကနေနဲ့မကောင်းတဲ့လူတွေကျမရဲ့မခံခံမကောင်းသူတွေအတွက်ရေးနေချို့ချို့တွေပေါ့နော်။ဟိုကံမကောင်းအကြောင်းမလားသူတွေ။ကြောင်းမျိုးနဲ့သူတွေရဲ့ကိုခံဆွာနေသူတွေကတော့အတွက်ရေးနေဆုံးပါနေကြတာကိုလည်းကျွန်တော်တို့ဆွေးနွေးနေရအောင်တွေ့နေရပါတယ်ကြာ။အဲ့ဒါကျွန်တော်တို့တော့ဒီဟာကိုချင်းချုံနိုင်ပြီလို့လည်းပြောလို့မရပါဘူးကြာ။ဒီလျှောက်လဲကျွန်တော်တို့အတိအကျလိုအပ်နေကြတာကတော့ကျွန်တော်တို့ကကလေးမျိုးနေထားရဒီယောဂရဲ့ ตัวชูผิดไปออฟฟิศเองจ้าซึ้งออฟฟิศเองจัดต่อหมู่ชินนี่กูพี่ก็ไม่ไปไหนดีออฟฟิศเองจัดต่อหมู่ดีออฟฟิศเองไม่ได้ทํางานนี่ก็ตีซุ้งเนี่ยอะไรชินนี่ก็ยินใส่เนี่ยเล็บไปแล้วครับอ๋อสู้กูอยากจะเอาไปแล้วครับเราดาวทิ้งไปไหนพอเปล่าไปแล้วโอเคโอ้เออแล้วเราดาวทิ้งไปไหนหมู่ล่ะหมู่ก็ไม่ใช่หรอกกากวยอ่ะมั้ยสุดแล้วชินเนี่ยลืมหยอดไม่ดีก็ได้น่ะทุกคนลืมหยอดไม่ดีก็ขึ้นมาเลยเออแล้วจะกระทืบข
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ကိုပဲပို့တွေ့လို့အော်ဖီဂျင်ကြလို့အော်ဖီဂျင်နဲ့အိမ်ကိုတွားကူပို့ဆောင်နေရတဲ့လူငယ်လေးကျွန်တော်ကကြုံနေရဟိုကိုယ်နဲ့ကိုယ်ကြီးတန်နိုင်လို့ဒီမှာအေးစစ်စစ်နေထိုင်နိုင်လို့ဆရာကပြပြီးတော့ရေပေါင်းများစွာနေနိုင်ပေးမယ်လေသူရဲ့နေမှုကသူတို့ကိုယ်နဲ့ကိုနေရပဲဗျာကျွန်တော်ပြောချင်တာကန္တကပိတ်နေတာပဲဗျာဒီကားသူလည်းအိမ်မှာအေးစစ်စစ်စားတော့ပြီးအလုံးသွင်းပြီးလုံးဝလော့ရအောင်နေ
ပြောမလဲကာကွယ်ရေးဆိုတဲ့အပိုင်းထဲကျွန်တော်တို့ကကုသရေးပိုင်းကိုတွားတက်နေပြီးတော့ထင်တာပဲဗျအဲ့တော့ဘလို့ကုသမလဲဒီကုသရစီကလည်းပေါ်သေးပြီးရအဲ့တော့ကုသရစီမပေါ်သေးတဲ့အောက်ဆီဂျင်တက်ခဲ့စီလို့ဖြစ်နေပါလေဗျအဲ့လိုပဲဟုတ်အခုတော့ရှောက်မှာပေါ့နော်ဟုတ်ကဲ့အခုတော့ရှောက်ကိုရအောင်ပြောလိုက်တဲ့အချိန်မှာအောက်ဆီဂျင်လိုအပ်တဲ့လိုအပ်ချက်ကိုကိုရအောင်တော့ရှောက်ပြောလာပါလေဆ Lopu Lu a Songa Palu Kuyasa on Pioja Madele.
Lopu Lu a Songa or Tenoro Kuna, Jodua, Tenora, Kobena Padio, Kakuin Zinsuane, Tibi Yamalu Pina and Jesabi. You know, Jeroma, Kobena Padio, Makuta Zinsuane, Jeroma, Tin Yosua, Lopina, and Nokma in the machine, keep the ocean or some TV. There you go. Palo Denes or don't love the Lumia, Dick Gay. Oxygen, who's him? I don't know. Oxygen, they don't tell me that. Did you see my oxygen? They don't know that he told me. Okay, did you do all of why we can't have a lumina salt harder? Oxygen seal, the chushi, be worried. Oxygen seal, oxygen seal, and the Salina, no mama, oxygen lonely, chips, Yanga, chips, windy, and more. Love the top in mine. I don't know, dear, don't know who died at me and my loaded chimney. Then all be a gleaming and hinting oxygen look at me.
เจ้าเนี่ยรู้ว่าเช็คอ่ะเอ้ยกูออกซิเจนพุ่งลงเสียแล้วเจ้าเนี่ยรู้ว่าเป็นปูเจนแล้วปูไม่เยอะจังเลยยอมปูไม่หาเลยบ่แต่เราจะรู้กลิ่นมันจะมีลมเปล่าออกซิเจนโอ้คงลิ้นที่เป็นอะไรก็มาละกันเอ้ยกูเจ้าเนี่ยไม่ยามาที่บอกเนี่ยไอ้ตัวไม่เป็นชาวอะไรก็ออกซิเจนรู้ว่ามีเลยแต่ส่วนใหญ่เนี่ยจมอยู่อะไรเจ้าไม่รู้ไหมที่เขาทำตัวไหนมีหรอกเขาเอาเข้าลงตัวแล้วก็ที่ออกซิเจนจะดำมือกูต้องขนาดนี้ตัว
ออกซิเจนอุ่นเต็มอยู่ไม่มาแล้วเออเมื่อวานเนี่ยที่มาเลชิออกซิเจนชูเนี่ยดิออกซิเจนจับอยู่ที่ส่วนนี้เนี่ยได้สัญญาณนี้แล้วจะผิดไปเลยเออแล้วเจ้าหน้าที่บอกจริงๆว่าจะยังไม่ชิวคุณจิมาตรงนั้นจะมาให้ข้าวชามุจะต้องมีนิทานอย่างไม่ชิวไอ้รองกาวยี่สิบแปดคุณจิมามาสเตอร์เดย์สุดเลยการเป็นแค่ปีนี้เราจะลงเงินไปดูเท่าไหร่กันอืมคุณจิมาจะรู้ว่าเด็กเนี่ยเราก็เช่นเดียวกันดูว่าเด็ก
ตรงนั้นเดี๋ยวว่าเข้าชั่วโมงเนี่ยตรงนั้นเดี๋ยวเอาที่เดียวเต็มหมดที่หูหลุดชั่วโมงนี่เนี่ยอยู่สบายเลยจ้ะโอเคแล้วชั่วโมงที่ท้าตลอดกูอยากจะเอาดูหรือประเทศเราหนีเรื่องอะไรมาบ้างกูเป็นกูท้าเรื่องอะไรสิเดี๋ยวชั่วโมงจ้าท้าเลยเฮ้ยล่ะกูอยากจะอ๋ออะไรก็รู้ชั่วโมงตัวเมื่อสนองชั่วโมงคลิปนี้มาอีสุสันดาตัวที่เดียวอีสุสันดาก็รู้ตัวโอเคเลยลุงนาเลยกูอะไรมาเล็กขันมีอยู่กูตัดไปนี่เลย กูได้เลยส่วนเล็กๆปีนี้ทางเงินไปด้วยเอาสิเงินปีนี้เลยอาลูกบอกเนี่ยไอ้เมียมาเราตัวไอ้มากูนี่เนี่ยโบราณดีอะลุงเลี้ยงชีวิตเนี่ยไอ้รู้ที่มาเราเนี่ยลุงได้เงี้ยที่ไรได้เพื่อสิ่งนั้นเราคุณไปกู้ได้ยังไงมากูนี่เนี่ยดูยังไม่รู้เลยคุณมาจะรู้เพื่อตัวเช่นนี้จะทำเขา
။ဒါကဖောက်ကောင်ဖက်ကတော့အောက်ဆီဂျင်တွေကိုသူများတို့ရဲ့အလူငွေတွေကိုကျွန်တော်တို့ကအကျိုးရှိအောင်တုံးချရဲအောက်ဆီဂျင်တွေဝယ်တယ်။ဝယ်ပြီးတော့ဝင်းကပေးတယ်။ဟိုစင်မီယာလိုက်ဖန်စီပေါ့နော်။လာတဲ့လူတွေကိုတတ်နိုင်တဲ့လောက်ကဖြည့်ဆည်းပေးတယ်ဆက်။အဲ့လိုပဲကျွန်တော်တို့မျိုးအတင်းဖွဲ့ရင်အများကြီးရှိတယ်။ claim ကပရိုက်တာအတင်းဖွဲ့ပေါင်း20ကျော်ရှိပါလေ။အဲ့ဒါတော့အခုခုနကပြောတဲ့ပုကုစစ်တယ်ဆိုတာကျွန်တော်ဒီလောက်ကတော့ issue center ဆိုတာအဲ့ positive လူနာတွေကိုထားတယ် positive တွေထားတဲ့နေရာဒီလူနာတွေကို oxygen ပို့တာပါညာကူညီပေးနေတဲ့လူငယ်တွေမှာ၈ယောက်လောက်ပို့တွေ့ရလို့ကြားတော့တယ်အများစုကတော့အခုချိန်ကြီးကျန်းကျန်းပေါင်းကြရလို့
ဟုတ်ကဲ့ဟုတ်ကဲ့တော်သေးတော့ဗောဗျာဟိုတောင်ဝေးလဲရင်ဖိုးသူတော်ထူနိုင်တယ်ဖိုးသူတော်လဲရင်တောင်ဝေးမထူနိုင်ဘူးဆိုလို့စကားလေးကျွန်တော်သွားသတိရမိလို့ပါတကယ်ကူညီရတဲ့ brighter သမားတွေကူညီမပေးနိုင်ဘူးဆိုရင်ထိခိုက်နေတဲ့လူနာတွေလိုအပ်နေတဲ့လူနာတွေပို့ပြီးတော့အားနည်းသွားမယ့်အခြေအနေလေးကျွန်တော်တွေးမိလို့ပါ။နောက်ခွေးဆောင်ကြီးကျွန်တော်တို့နေ့စဉ်တည်င်းရနေတာပေါ့နော်။ကလေးမျိုးမကနေ့စဉ်လူဆန္ဒပြပွဲတွေလည်းရှိနေသေးတာတွေ့ရတယ်။ဆိုတော့အဲ့ဒါတွေကရောဘယ်လောက်ထိကြကြပြန်ပြန်ဆက်ရှိနေပါသလဲ။ဟု
တ်ကဲ့ဒီဆန္ဒပြမှုတွေဒီဒီဆက်ဆိုးရကိုဆက်အုပ်ချုပ်ရေးကိုစတင်ကြောင်းဆန္ဒပြမှုတွေကတော့နေ့စဉ်ရှိနေပါတယ်ဗျနေ့စဉ်ကိုရှိပါတယ်လုံးဝတက်ွက်တဲ့နေ့မရှိတဲ့လောက်ပါပဲဗျလူရင်အားဒါရာကနန်းနေထားကြရင်တော့ထောက်ကနန်းကြီးကြီးကြိုင်ရင်လည်းတက်မယ်ပေါ့နော်ရက်ွက်သေးလေးမှာဒါလိုက်ပြီးတော့ခုချိန်မိစရာဆက်ရတော့ဆိုလို့မရှိအောင်ဆန္ဒပြနေရရင်လည်းတက်ကြွလာအလုပ်နေကြတယ်လုပ်နေကြလည်းရှိပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ခုရသောနောက်ထပ်ဗာများပြည့်စွက်ပြောချင်တာရှိပါလဲခင်ဗျာ
ဟုတ်ကျေးဇူးပြုကြတာကတော့အခုကကျွန်တော်တို့ကလေကျွန်တော်ရင်ဆိုင်နေရတဲ့ချိန်ကနိုင်ငံရေးမှာလေကျွန်တော်တို့ကတက်တက်ကနေကျွန်တော်တို့နိုင်ငံကဟိုတတ်ဆုံးမှုမှာရင်ဆိုင်ရတယ်ပေါ့အဲ့လိုပဲအခုတက်တာကဟိုမြင်းနဲ့ရလာဆိုက်ဆိုးလို့ဖြစ်နေတယ်ဘူးလေးကဖြုံဆင့်ဆိုးတယ်လို့ပြောတော့ကျွန်တော်တို့အခုကျွန်တော်မြို့ဆိုရင်ပူဆိုးတာပေါ့ဗျာအဲ့တော့ကိုဗစ်ချိန်နေရလေကျွန်တော်မြန်မာနိုင်ငံမှာတိကျပါတယ်ကလေးမျိုးကအဆိုးဆုံး outbreak အချိန်မှာဖြစ်နေပါတယ်ဗျာ
အ
ဲ့တော့ဘလို့ရက်ဖက်ဖွဲ့စည်းရတယ်ဘလို့ INGO လို့ငကြကဖွဲ့စည်းရကူညီလဲဆိုတာခါနေကြရင်ကျွန်တော်ဒါအောင်မှဟိုပြောင်းမမိရဲ့အဖြစ်ပါလေ။ဘာဖြစ်လို့လဲဆိုတော့လူတွေတက်တည်ဆုံးမှုတွေများပြားနေတဲ့ပုံမှာကုသမှုတွေများတယ်တက်တည်ဆုံးမှုတွေများတယ်။အောက်ဆီဂျင်လိုအပ်ချက်တွေရန်လဲများပါလေ။အောက်ဆီဂျင်မရှိရင်တရားမဲ့ဘဝမှာတရားမအောင်တိတိကြီးနဲ့အောက်ဆီဂျင်မပေးနိုင်ပါဘူးသူကအောက်ဆီဂျင်တန်းစင်ကြရတဲ့ဘဝတွေအများကြီးပါဗျ။ဒါကျွန်တော်တို့မျိုးရဲ့တပ်ပုံတွေလိုက်ပါမှလည်းမြင်ရမှာပါဗျ။ဗီဒီယိုတွေလည်းမြင်ရမှာပါဗျ။
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့အချိန်ရတော့ဘူးလေးပြင်ဆင်ပါပဲဗျပေါ်လို့ပြင်ဆင်ပါပဲမြင်နေရလားစိုက်ပါပဲခင်ဗျအဲ့တော့ကျွန်တော်ကတော့ညှော်လက်ပါတယ်ဗျညှော်လက်ပါတယ်ဘယ်လိုညှော်လက်လဲဆိုတော့နိုင်ငံတကာရဲ့အကူအညီတွေကိုနိုင်ငံတန်းကပြည်သူ့အနေနဲ့ပြည်သူ့အကူအညီတွေအကူအညီတွေအများကြီးညှော်လက်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါကိုရဆောင်ကိုဗစ်အန်ဒရယ်ပါဝင်ဘီအန်ဒရယ်ပေါင်းကကင်းဝေးပါစေကိုရဆောင်လှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေဒေကင်းရန်ကင်းနဲ့အောင်းမြင်းမြင်းကူညီလှုပ်ဆောင်နိုင်ပါစေလို့ဆုတောင်းပါရခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာကျွန်တော်နိုင်ငံလည်းကာယောဂပေါ်ရည်အများဆုံးကျင်းရှင်ပါလေလို့ကျွန်တော်လည်းဆန္ဒပြုပါရခင
်ဗျာကိုကျော်ကျသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းစီစဉ်ကိုနားဆင်ရတာပါခင်ဗျာဒီကနေ့အတွက်အပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြံရှိနေတဲ့အချိန်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါဓာတ်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်4,049ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသေဆုံးသူအရေအတွက်ဟာဆီယနာတင်းပြည်နောက်ပိုင်းအများဆုံးအရေအတွက်ဖြစ်တယ်လို့ပိုးတွင်နှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်ဒီနေ့တက်တဲ့နေ့ပိုပြီးတိုးလာနေတဲ့သဘောပါဒီကနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း2,300ကျော်ရှိနေပြီးတော့အဲ့ဒီထက်က13,500နီးပါးဆေးရုံကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်း4,036ယောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံဒေသတော်တော်များများမှာကိုဗစ် -19 တက်တရာလိုင်းတန်းရဲ့ရင်ဆိုင်နေရတဲ့ကြားမှာပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးကန့်ကွက်ဆန္ဒပြသူတွေကတော့ကိုဗစ်ကာကွယ်ရေးနှာခေါင်းစည်းတွေတက်ပြီးတော့ဆန္ဒပြတာတွေဆက်လုပ်နေကြပါတယ်ရန်ကုန်တာကိတမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမိတို့ကင်ပြီးတော့ကြွေးကြော်တာနေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အခရီးလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့နောက်ထပ်အမှုလေးမှုထပ်ပြီးဆွဲဆိုထားတယ်လို့ရှင်းနေပြီးဥက္ကမောင်စောကပြောပါတယ်ဒီမှုလေးမှုအမှုတွေမှာမနစ်ကတော့ဆန်းစုကြည်တူတဲ့ပေါ်ဆွဲဆိုထားပြီးနောက်နှမှုကတော့တခြားသူတွေနဲ့တွဲပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့မဆွမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်းချမ်းဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program